Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမတော်ရရှင်များရှင် VOA မိတ်ကန်တန်ကနေ2022ခုနှစ်ဩဂုတ်လ19ရက်ကြာသပတေးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ31 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီကနေ့ညထုတ်လွှင့်ပေးမယ့်မြန်မာဘာသာတန်လျှင်စီစဉ်တွေကိုတော့ရုပ်တံကပါတိုက်ရိုက်ထုတ်လွှင့်ပေးမှာမို့ VOA ရဲ့ website နဲ့ Facebook စာမျက်နှာကနေတော်ရရှင်တွေစောင့်မျှော်ရှုစားနိုင်ကြပါလိမ့်ရှင်။ဒီကနေ့ညအတွက်အစီအစဉ်မှုကတော့ကျွန်မစုမောပါ
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇွန်ဝင်လိုက်ပါ။ဒီကနေ့ညမှာထူးခြားတဲ့သတင်းတွေကတော့အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာအခုရပိုင်းအတွင်းကြမ်းဖက်ပစ်ခတ်မှုတွေတိုးမြင့်ဖြစ်ပေါ်နေတာမှာစစ်ကောင်စီအတွက်သတင်းပေးလို့ဆွဆက်ခံရသူတွေတပ်ဖြတ်ခံရတာတွေရှိသလိုစစ်ကောင်စီဘက်ကဖမ်းဆီးပစ်ခတ်မှုတွေလည်းရှိပါတယ်။တရုတ်နိုင်ငံကြားရေးဝန်ကြီးဖြစ်တဲ့ဝမ်ယီဟာမြန်မာနိုင်ငံဆိုင်ရာအာဆီယံထုကိုယ်စားလှယ်နဲ့မြန်မာအရေးဆွေးနွေးခဲ့ပါတယ်။ဒီလိုသတင်းတွေနဲ့အတူမြန်မာနိုင်ငံအတွင်းကကိုဗစ်ကူးစက်မှုနောက်ဆုံးအခြေအနေတွေကိုတော့မမျှသိအောင်နဲ့အတူတင်ပြပေးသွားအောင်မယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေကိုမကြခင်နားဆင်ရဖို့ရှိသလိုကြာသပတေးညအတွက်တော်ရရှင်တွေကိုတင်ဆက်ပေးမယ်နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာတော့ဆီယနာသိမ်းမှုစန့်ကျင်ဆန္ဒပြမှုတွေကနိုင်ငံတော်ဝန်မှရှိနေပါတယ်ဒါကြောင့်လုံခြုံရေးတင်းကျပ်စွာချထားပြီးတော့နေရောညပါရှာဖွေစစ်ဆေးဖမ်းဆီးမှုတွေလုပ်နေပါတယ်
ညဘက်ကမုန်းကြီးရတူဖြစ်တယ်ပြီးတော့ညဘက်ကိုကျွန်တော်တို့ဖေးကိစ္စတွေ၊ဈေးဝကိစ္စတွေ၊ဒီ brand ကိစ္စတွေ၊ home team ကိစ္စတွေထွက်တဲ့သူတွေဖြစ်ပါတယ်ဗျ။ထွက်တဲ့သူတွေကိုသူတို့အနေနဲ့ဟိုရိုင်းနေပြီးဖမ်းပြီးတယ်ပြီးတော့သူတို့အမှုတစ်ခုခုတက်မယ်ပေါ့နော်အမှုကြုံ
ရ။ညောင်လှူရှာမှုရဲ့တာဝန်ရှိသူတို့ပြောပြပေးခဲ့တာပါဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်။နောက်ကိုဗစ်ကာလကျန်းမာရေးဝန်ထမ်းတွေ၊ဆရာဝန်တွေ၊လုပ်ငန်းခွင်ပြန်ဝင်ကြပါလို့စစ်ကောင်စီကတိုက်တွန်းနေချိန်မှာပဲအကျန်းဖတ်ဖမ်းဆီးခံရတဲ့ဆရာဝန်တွေရဲ့သတင်းကတော့ဘာမှမသိရသေးတဲ့အခြေအနေဖြစ်နေပါတယ်။နောက်ရွာလုံးကျွတ်နီးပါးမီးရှို့ဖျက်ဆီးခံခဲ့ရတဲ့မကွေးတိုင်းကင်းမရွာစီကိုနိုင်ငံတကာကြက်ချီနီအဖွဲ့ ICRC နဲ့မြန်မာကြက်ချီနီအဖွဲ့တွေတွားရောက်ဖို့ရှိနေပါတယ်ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူအမေရိကန်နဲ့အာဖဂန်နိုင်ငံသားတွေကိုနိုင်ငံတွေကနေကယ်ထုတ်ဖို့ကြိုးစားနေရတဲ့အကြောင်းနိုင်ငံတကာသတင်းဆောင်မနဲ့ကြာသပတေးညတိုင်းတင်ဆက်ပေးနေကြဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကျန်းမာရေးခန်းနာနဲ့တိုင်းရင်းဒေသကသတင်းလွှာစတဲ့အပတ်စဉ်ခန်းနာတွေကိုမကြာခင်တင်ဆက်ပေးဖို့ရှိပါတယ်အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့မမျှသိအောင်တို့ကပြောပြပေးကြပါလိမ့်မယ်ရှင်
စီရနာတင်ထားတဲ့မြန်မာနိုင်ငံမှာအခုရပိုင်းအတွင်းကျန်းဖက်ပစ်ခတ်မှုတွေတိုးမြင့်ဖြစ်ပေါ်နေတာမှာစစ်ကောင်စီအတွက်သတင်းပေးလို့ဆွဆွဲခံရသူတွေတပ်ဖြတ်ခံရတာရှိသလိုစစ်ကောင်စီဘက်ကလည်းဖမ်းဆီးတပ်ဖြတ်မှုတွေရှိနေပါတယ်။ရန်ကုန်မြို့ဒဂုမြို့စိတ်ကမ်းမှာစစ်ကောင်စီအတွက်သတင်းပေးဒလန်လို့ဆွဆွဲခံရသူလင်မယား၂ဦးဒီကနေ့မနက်ပိုင်း 7:00 နာရီကျော်လောက်ကတင်းနှံနဲ့ပစ်ခတ်ခဲ့ရပြီးအမျိုးသမီးဖြစ်သူတေဆုံးသွားတယ်လို့ဒေသခံတွေကပြောပါတယ်။အလားတူပဲစကိုင်းတိုင်းဒဇယ်မြို့နယ်ကပောင်ချကြေးရွာမှာစစ်ကောင်စီသတင်းပေးလို့ဆွဆွဲခံရသူ2ဦးဩဂုတ်လ18ရက်နေ့ညပိုင်းကတနက်နဲ့ပြစ်တက်ခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။မကွေးတိုင်းရေစကြိုမြို့နယ်အတွင်းကရေလဲကျွန်းမင်းရွာမှာလည်းပြူစောတိအဖွဲ့ဝင်လို့ယူဆရသူ2ဦးကိုဩဂုတ်လ18ရက်နေ့မနေ့ညနေပိုင်းမှာအမိမိသိတနသမားတွေကလာရောက်ပြစ်တက်သွားတယ်လို့ဒေသခံတွေကပြောကြပါတယ်။ရေစကြိုမြို့မှာပဲထွေအုပ်ရုံးအတွင်းမှာရှိတဲ့စူပောင်းရုံးအတွင်းမှာဒီကနေ့မနေ့အစောပိုင်းကဘုံနှလုံးပောက်ကွဲခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ပောက်ကွဲမှုနဲ့ပတ်သက်လို့ထိခိုက်ဒဏ်ရာရတဲ့ဆင်းရဲတော့မသိရသေးပါဘူး။မြင်းကြံမြို့ကြောက်ကန်ရွာမှာတော့အသက်30အရွယ်အမျိုးသားတဦးကိုစစ်ကောင်စီတပ်တွေကဩဂုတ်လ18ရက်နေ့မှာအကြောင်းမဲ့လာရောက်ဖမ်းဆီးပြီးတပ်ဖြတ်လိုက်တယ်လို့မိသားစုနဲ့နှိဆက်သူတွေကပြောပါတယ်။တိဆုံးသူရဲ့အလောင်းမှာဒဏ်ရာဒဏ်ချက်တွေရှိနေပေမဲ့လည်းစစ်ကောင်စီဘက်ကတော့အေးအေးပတ်ပြီးတိဆုံးသွားတာလို့မိသားစုကပြောခဲ့တယ်လို့ဆိုပါတယ်။ကွယ်လွန်သူအမျိုးသားမှာသားသမီး၃ယောက်နဲ့ကိုယ်ဝန်ဆောင်အမျိုးသမီးတို့ကြံခဲ့တယ်လို့ဒေသခံတွေကပြောပါတယ်။လုံခြုံရေးတွေတင်းကျပ်စွာချထားတဲ့အပြင်လော့ကဒေါင်းမှာချခံထားရတဲ့မန္တလေးမြို့မှာတော့ဒီကနေ့ဩဂုတ်လ၁၉ရက်နေ့မှာတန်ခါတမကစစ်ကြောင်းဟာစစ်ကောင်စီစန့်ကျင်ရေးခြိတဲ့ဆန္ဒပြခဲ့ကြပါတယ်။အလားတူပဲမန္တလေးမြို့ကချမ်းစီတပိတ်စစ်ကြောင်းအပြင်မန္တလေးလူငယ်တပိတ်စစ်ကြောင်းကလူငယ်တွေလမ်းမတွေပေါ်ထွက်ချီတဲ့ဆန္ဒပြခဲ့ကြပါတယ်။ရန်ကုန်မြို့လိုင်မြို့နယ်အတွင်းကအင်းစင်လမ်းမပေါ်မှာလည်းလူငယ်တွေစုဝေးပြီးအကြမ်းဖက်လူတပ်ကောင်စီစန့်ကျင်ရေးချီတဲ့ဆန္ဒပြခဲ့ကြပါတယ်။ဒါအပြင်ကချင်ပြည်နယ်ဖားကတ်မြို့နယ်လုံခင်းဒေသတွေနဲ့စကိုင်းတိုင်းစလင်းကြီးမြို့တို့မှာလည်းဒီကနေ့ဆီယနာရှင်စန့်ကျင်ရေးချီတဲ့ဆန္ဒပြခဲ့ကြပါတယ်ခင်ဗျာ။
မြန်မာအရေးအာဆီယံအထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံတွင်သက်ဆိုင်သူအားလုံးနဲ့ထိတွေ့ဆက်ဆံပြီးအားလုံးကြားမှာယုံကြည်မှုတည်ဆောက်ပေးဖို့အပါအဝင်အချက်၄ချက်ကိုတရုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးကအာဆီယံအထူးကိုယ်စားလှယ်အေရဝန်ယူဆော့ဖ်ကိုအကြံပြုခဲ့ပါတယ်။ဝန်ကြီးဝန်ကြီးနဲ့အာဆီယံကိုယ်စားလှယ်အေရဝန်တို့မနေ့ကတယ်လီဖုန်းဆက်ဆွေးနွေးခြင်းအတွင်းမှာဝန်ကြီးဝန်ကြီးကအဲ့ဒီလိုအကြံပြုခဲ့တာပါ။ကျန်တဲ့အကြံပြုချက်၃ချက်ကတော့မြန်မာနိုင်ငံကိုဗစ် -19 တိုက်ဖျက်တာမှာကူညီရေးထိတ်တန့်ဦးစားပေးထားဖို့နဲ့ဒီလိုအကူအညီကိုရရှိခံစားနိုင်ရင်းနဲ့ထိရောက်မှုရှိရေးတည်ချာစေဖို့စိတ်ရှိတီးခံပြီးတော့ပိုင်းဖြတ်မှုရှိပြီးငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုအားပေးရေးလမ်းကြောင်းမှာရပ်တည်ဖို့နဲ့ကြာနာတည်ကြတဲ့အစီအစဉ်နဲ့အစိုးရကိုလူလူလက်ထဲပြန်ပေးပြီးဒီမိုကရေစီလုပ်ငန်းစဉ်ပြန်ဆဖို့နောက်ဆုံးအချက်အနေနဲ့မြန်မာပြည်တွင်းရေးကိုပြည်ပကဝင်ရောက်ဆွတ်ဖက်တာတွေအပေါ်အထူးတတိထားပြီးမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာပိုင်မှုနဲ့လူလူရဲ့ရွေးချယ်မှုကိုလေးစားဖို့ဖြစ်ပါတယ်။ဒီအချက်တွေဟာမြန်မာအရေးနဲ့ပတ်သက်ရင်တရုတ်အစိုးရရဲ့ရည်ရည်ချက်တွေဖြစ်ပြီးတော့ဒါကိုပဲအာဆီယံကိုယ်စားလှယ်အေရဝန်ကိုအကြံပြုပြောဆိုခဲ့တာပါ။အာဆီယံအထူးကိုယ်စားလှယ်ရဲ့လုပ်ငန်းတာဝန်တွေကိုတရုတ်နိုင်ငံကထောက်ခံကြောင်းနဲ့မြန်မာအရေးဆွေးနွေးအဖြေရှာဖို့တရုတ်ဘက်ကအပြုသဘောပူးပေါင်းဆောင်ရွက်မှုတွေကိုဆက်ပြီးလုပ်သွားမယ်ဆိုတာဝန်ကြီးဝန်ကြီးကပြောဆိုခဲ့ကြောင်းလဲစင်ဝါသတင်းမှာဖော်ပြထားပါတယ်ရှင်။
ကိုဗစ် -19 တတိယလိုင်းတန်းခံစားနေရတဲ့မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နှစ်အတွင်းတက္ကသိုလ်သံတမှုပေါင်း 11,546 ခုကိုပြုလုပ်ခဲ့တာမှာ 2,590 ဦးမှာရောဂါပိုးကူးစက်နေတာတွေ့ရှိကြောင်းကျန်းမာရေးဝန်ကြီးဌာနရဲ့ဒီကနေ့ည8နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါ့အပြင်လွန်ခဲ့တဲ့24နှစ်အတွင်းမှာပဲသေဆုံးသူ159ဦးရှိကြောင်းလည်းအဲ့ဒီကြေညာချက်မှာဖော်ပြပါတယ်။ဒါပေမဲ့ကျန်းမာရေးတင်ညာရှင်တွေနဲ့ပထမဦးအဖွဲ့တွေကတော့အပြင်မှာအမှန်တကယ်ရောဂါပိုးကူးစက်သူနဲ့သေဆုံးသူအရေအတွက်ဟာကျမရဲ့ဌာနကထုတ်ပြန်နေတာလည်းအများကြီးပုံနိုင်ကြောင်းပြောကြပါလဲ။ရှမ်းပြည်နယ်ကျိုင်းတုံမြို့ကို stay at home မလို့အပ်ရင်နေအပြင်မထွက်ရမြို့အဖြစ်မနေ့ပြန်ဩဂုတ်လ20ရက်နေ့ကစပြီးသတ်မှတ်လိုက်ကြောင်းကျမရဲ့ဌာနကဒီကနေ့ကြေညာလိုက်တာကြောင့်အခုဆိုရင် stay at home ကြေညာထားတဲ့မြို့ပေါင်း111မြို့ရှိသွားပြီဖြစ်ပါတယ်။မြန်မာနိုင်ငံမှာဆရာနာတင်ပြီးတဲ့နောက်ကျမရဲ့စနစ်ပြိုကျပျက်စီးသွားကြတာကြောင့်တီးခြားကျမရဲ့ဆောင်ရှောက်မှုပေးနေတဲ့တိုင်းရင်းသားအဖွဲ့အစည်းတွေကြားမှာလည်းအခက်အခဲတွေနဲ့ရင်ဆိုင်နေကြရပါတယ်။အာနာသိမ့်မှုအပြင်လက်ရှိမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ covid တတိယလိုင်းနဲ့နိုင်ငံတကာအဖွဲ့အစည်းတွေအကူအညီပေးမှုတွေရော့ကျသွားတာကြောင့်တိုင်းရင်းသားကျမရဲ့အဖွဲ့အစည်းတွေကြားမှာအခက်အခဲတွေပုံမှုကြီးထွားလာနေတာပါ။သူတို့ကျမရဲ့ဆောင်ရှောက်ပေးနေတဲ့နေဆက်ဒေသတွေကဆေးကနေကို covid 19 လွန်လာတွေတိုးမြင့်ရောက်လာနေတာကြောင့်အောက်ဆီဂျင်နဲ့ဆေးဝါးမလုံလောက်မှုတွေအကြီးအကျယ်ရင်ဆိုင်နေကြရတယ်လို့ဆိုပါတယ်။ဒီတော့အတွင်းမြန်မာနိုင်ငံကဒုက္ခသည်တွေပြည်တွင်းနေရရွှေ့ပြောင်းနေထိုင်ကြရသူတွေနဲ့တခြားအခက်အခဲရင်ဆိုင်နေရသူတွေအတွက်နိုင်ငံတကာအဖွဲ့အစည်းတွေနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကတစ်ဆင့်အမေရိကန်ဒေါ်လာ90အမေရိကန်အစိုးရကကူညီထောက်ပံ့ပေးသွားမယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးလင်ဒါ တောမတ်စ်ဂရင်းဖီးလ်ကဩဂုတ်လ10ရက်နေ့မှာပြောကြားခဲ့ပါတယ်ခင်ဗျာ။
American ပြည်တော်စုမှာ COVID ကာကွယ်ဆေးနှစ်ကြိမ်အပြည့်ထိုးပြီးတဲ့သူတွေရှေ့လဆက်တင်ဘာ20ရက်ကစပြီးတော့တတိယအပြည့်ကာကွယ်ဆေးတစ်လုံးထိုးဖို့စီစဉ်နေတဲ့အကြောင်းကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကကြေညာလိုက်ပါတယ်။လက်ရှိ American မှာဆေးနှစ်ကြိမ်ထိုးရတဲ့ Pfizer နဲ့ Moderna အပြင်တစ်ကြိမ်ပဲထိုးရတဲ့ Johnson & Johnson ကာကွယ်ဆေးကိုအရေးပေါ်အသုံးပြုခွင့်ပေးထားတာပါ။ဒုတိယအကြိမ်ထိုးပြီးတဲ့သူတွေအနေနဲ့ရှေ့လအကြာမှာတတိယအပြည့်ကာကွယ်ဆေးတစ်လုံးထပ်ထိုးရမယ်လို့သမ္မတ Joe Biden ကပြောပါတယ်။ဒီတတိယအားဖြင့်ကာကွယ်ဆေးကိုအခမဲ့ထိုးပေးမှာဖြစ်ပြီးတော့တနိုင်ငံလုံးကာကွယ်ဆေးထိုးနေရ8000လောက်စီစဉ်ထားမှာဖြစ်တယ်လို့လည်းသမ္မတဘိုင်ဒန်ကဗုဒ္ဓဟူးနေ့အိမ်ဖြူတော်သတင်းစာရှင်းလင်းပွဲမှာပြောပါတယ်။တစ်ကြိမ်တည်းသာထိုးရတဲ့ Johnson & Johnson ကာကွယ်ဆေးထိုးပြီးသားသူတွေလည်းနောက်ထပ်ဆေးထပ်ထိုးဖို့လူကောင်းလူနိုင်ကြောင်းနဲ့ဆုံးဖြတ်ချက်ချဖို့မကြခင်သတင်းပတ်တွေအတွင်းဒီ GNG ကာကွယ်ဆေးနဲ့ပတ်သက်တဲ့အချက်အလက်တွေကိုပို့ပြီးတော့ရဖို့မျှော်လင့်ထားတယ်လို့ကျန်းမာရေးဆိုင်ရာအရာရှိတွေကပြောပါတယ်။လက်ရှိ COVID မျိုးကွဲ Delta variant ကူးစက်မှုတွေရှိနေတဲ့အမေရိကန်မှာလူဦးရေရဲ့50%နှုန်းကျော်ပဲကာကွယ်ဆေးအပြည့်အဝထိုးရသေးတာဖြစ်ပြီးတော့ COVID ကူးစက်ထားသူက38တန်းကျော်နဲ့သေဆုံးသူက632,000ကျော်ရှိပါတယ်ရှင
်။ဒီရီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5.32 kHz 938.9 5.32 kHz 938.9 5.57 kHz 988.9 တို့ဖြင့်စနစ်တကျတွေမှာ5.19 190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါလိမ့်ရှင
်။ဒီအမေရိကန်တန်ကနေသတင်းတွေကိုဆက်လက်ကြေညာပေးနေတာပါခင်ဗျာ။ COVID ကာကွယ်ဆေးထုတ်လုပ်တဲ့ကုမ္ပဏီတွေဟာလူသားတွေအပေါ်ကျဉ်းနာထောက်ထားမဲ့အစားအချို့အများရရေးကိုသာဦးစားပေးလှုပ်ဆောင်နေကြတယ်ဆိုတာသိတာကြောင့်နိုင်ငံတကာချက်ချင်းဒီအဖွဲ့နဲ့လာကြတဲ့အဖွဲ့ IFRC ကပြောကြားလိုက်ပါတယ် Johnson & Johnson Company ကတောင်အာဖရိကနိုင်ငံမှာထုတ်တဲ့သူ့ရဲ့ကာကွယ်ဆေးအများစုကိုဥရောပတိုက်ကိုတင်ဖို့ရောင်းချနေတဲ့အကြောင်း The New York Times သတင်းစာမှာရေးသားထားတဲ့ပေါ် IFRC ကတုံ့ပြန်ပြောဆိုလိုက်တာပါ။ဒေသတွေမှာထုတ်တဲ့ COVID ကာကွယ်ဆေးကို COVID-19 ကာကွယ်ဆေးလုံလောက်မှုမရှိသူတွေအတွက်သုံးစွဲပေးဖို့သူတို့အနေနဲ့အစဉ်တစိုက်တောင်းဆိုနေခဲ့တဲ့အကြောင်းပြည်တော်မှသာတခြားနိုင်ငံတွေကိုတင်ပို့တင်ကြောင်းအာဖရိကတိုက်ဟာကာကွယ်ဆေးအ ਨੇ ဆုံးရရှိတဲ့ဒေသဖြစ်ပြီးစုစုပေါင်းလူဦးရေရဲ့200ခန့်နှုန်းကိုသာကာကွယ်ဆေးထိုးပေးနိုင်တဲ့ကြောင်း IFRC ရဲ့အတွင်းရေးမှူးချုပ်ဂျာဂန်ချပါဂိန်းကပြောကြားလိုက်ပါတယ်ခင်ဗျာ
။တာလီဘန်တွေပြန်ပြီးတော့တင်ပိုက်ထားတဲ့အာဖဂန်နစ္စတန်အရှေ့ပိုင်းမှာစစ်နာပြသူတွေကိုအကြမ်းဖက်နှိမ်နင်းနေတယ်ဆိုတဲ့သတင်းတွေထွက်နေပြီးတော့တာလီဘန်တွေကတော့အာဖဂန်ကိုတစုတစည်းနဲ့ထိန်းချုပ်နိုင်အောင်သူတို့ဆက်ပြီးတော့ကြိုးပမ်းနေကြောင်းနဲ့စစ်ပွဲကြီးပြီးသွားပြီလို့ပြောပါရယ်။လူပေါင်းထောင်ချီတည်ဆုံးခဲ့ရတဲ့နှစ်ပေါင်း20ကြာအာဖဂန်စစ်ပွဲကိုအဆုံးသတ်ပြီးတော့အမေရိကန်နဲ့မဟာမိတ်တပ်တွေရုတ်သိမ်းနေခြင်းဒီလရဲမှာပဲ10ရက်လောက်အတွင်းမှာတာလီဘန်တွေကအဓိကမြို့ကြီးတွေကိုပြန်ပြီးတော့တင်ပိုက်ခဲ့ရပါဂျာလာလာဘတ်မြို့မှာဗိုလ်တပ်ဟူးနေကတာလီဘန်အလံတွေဖြုတ်ချပြီးတော့အာဖဂန်အမျိုးသားအလံတွေလွှင့်ထူဆန္ဒပြခဲ့သူတွေကိုတာလီဘန်အဖွဲ့တွေကတနက်နေ့ပြစ်တာထုံနဲ့ရိုက်တာတွေရှိတယ်လို့မျက်မြင်တွေကပြောပါတယ်ဒီဖြစ်ရဲ့အတွင်းမှာလူသုံးဦးထက်မနည်းတိတ်ဆုံးပြီးတော့အတော်များများဒဏ်ရာရခဲ့ပေမဲ့တာလီဘန်ဘက်ကတော့ဒီအပေါ်မှာတဆုံးတရာတုံ့ပြန်ပြောဆိုတာမရှိသေးပါဘူးရှင်
နိုင်ငံငါငွေကြေးရန်ပုံငွေအဖွဲ့ IMF မှာရှိတဲ့အာဖဂန်နစ္စတန်ရဲ့ရန်ပုံငွေဒေါ်လာတန်440ထုတ်ယူခွင့်ကိုဆိုင်းငံ့လိုက်တဲ့အကြောင်း IMF အဖွဲ့ကြီးကမနေ့ဩဂုတ်လ16ရက်နေ့မှာကြေညာပါတယ် SDR ခေါ်အထူးငွေထုတ်ယူခွင့်တနည်းလာနေ့မှာအာဖဂန်နိုင်ငံအတွက်အလဲကျတဲ့အခါတာလီဘန်တွေလက်ထဲအဲ့ဒီငွေတွေရောက်မသွားရအောင်ရန်ငွေကြေးအစုရှယ်ယာကိုထိန်းချုပ်ထားတဲ့အမေရိကန်ပြည်ထောင်စုက IMF အဖွဲ့ကြီးကိုဖိအားပေးခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံမှာလည်းဖေဖော်ဝါရီလကစစ်တပ်ကအာဏာသိမ်းပြီးစစ်ကောင်စီကိုအစိုးရအဖြစ်အသိမှတ်ပြုရေးအငြင်းပွားမှုတွေရှိခဲ့တာကြောင့်ငွေထုတ်ယူခွင့် SDR ကို IMF အဖွဲ့ကြီးကဆန့်ကန့်ခဲ့ပါတယ်အစိုးရတရားဟာအာဏာကိုအတင်းလူယူထားမယ်ဆိုရင်အဲ့ဒီလိုနိုင်ငံတွေနဲ့ IMF ကဆက်သွယ်ဆောင်ရွက်လို့မရကြောင်းအထူးငွေထုတ်ယူခွင့်ဆိုရင်ဒီအစိုးရအပေါ်အမက်ပါဝင်နိုင်ငံအများစုကအတိအမှတ်ပြုဖို့လိုတဲ့အကြောင်းအမေရိကန်ဗန္ဒာရေးဝန်ကြီးဂျန်နက်ယဲလင်ကဇွန်လအတွင်းမှာပြောဆိုခဲ့ပါတယ်ခင်ဗျာ
ကဘာတဝမ်းပဋိပက္ခအခြေအနေတွေမှာတာဝန်ထမ်းဆောင်နေကြတဲ့လူသားချင်းစာနာထောက်ထားရေးဝန်ထမ်းတွေကိုဂုဏ်ပြုတဲ့အနေနဲ့ဒီကနေ့ဩဂုတ်လ19ရက်နေ့ကိုကမ္ဘာလူသားချင်းစာနာမှုနေ့အဖြစ်သတ်မှတ်ကျင်းပကြပါတယ်လက်ရှိမှာတကမ္ဘာလုံးအတိုင်းအတာနဲ့ COVID-19 ကပ်ရောဂါဘေးရင်ဆိုင်နေရတယ်လို့မြန်မာနိုင်ငံမှာကပ်ရောဂါနဲ့ကြုံနေချင်းစစ်တပ်အာဏာသိမ်းလိုက်တာကြောင့်လူသားချင်းစာနာထောက်ထားရေးအကူအညီပေးနေကြတဲ့ဝန်ထမ်းတွေပို့ပြီးတော့ခက်ခဲတဲ့အခြေအနေတွေနဲ့ရင်ဆိုင်ရတယ်လို့ဥရောပကော်မရှင်အရက်သားကာကွယ်ရေးနဲ့လူသားစာနာမှုအကူအညီလုပ်ငန်းများဆိုင်ရာဌာနချုပ်ရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင
်ဩဂုတ်လ19ရက်ကြာသပတေးနေ့ညရဲ့အနောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့မမရသင်းအောင်တို့ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့မြန်မာနိုင်ငံတဝန်းကဆရာနာတိန်ဆန့်ကျင်လှုပ်ရှားမှုတွေနဲ့နောက်ဆက်တွဲအခြေအနေတွေကိုတင်ဆက်ပေးကြပါမယ်စစ်တပ်ကနေပြီးတော့နိုင်ငံတဝန်းမှာလုံခြုံရေးပိုတင်းကျပ်ထားပြီးတော့ရှာဖွေစစ်ဆေးဖမ်းဆီးတာတွေကိုနေဘက်မှာရောညဘက်တွေမှာပါဇက်တိုက်လို့လှုပ်ဆောင်လာနေပါတယ်ဒီကြားတွေကပဲဆန္ဒပြပွဲတွေကဆက်ပြီးတော့ရှိနေတယ်လို့ပြစ်ခတ်မှုတွေနဲ့ပောက်ကွဲမှုတွေကလည်းနေရာတချို့မှာရှိနေပါတယ်ရက်တော်ကြာဆန္ဒပြပွဲမရှိခဲ့တဲ့ရန်ကုန်မှာတော့ဒီကနေ့ဆန္ဒပြပွဲတစ်ခုရှိခဲ့ပါတယ်ဒီအခြေအနေတွေကိုစူးစီးပြီးတော့ရန်ကုန်ကလာတဲ့တဲ့ရင်အလိမ္မာကတင်ဆက်ထားပါတယ
်ရန်ကုန်စမ်းကြောင်းမြို့နယ်မှာမနေ့ညပိုင်းကစစ်တပ်ကဝင်ရောက်ရှာဖွေစစ်ဆေးပြီးလူတချို့ကိုဖမ်းဆီးသွားတဲ့အကြောင်းညအောက်လှုပ်ရှားမှုအဖွဲ့တစ်ဖွဲ့ဖြစ်ပြီး Octopax လို့နာမည်ပေးထားတဲ့ဆိုတဲ့အဖွဲ့ရဲ့တာဝန်ရှိသူတို့ကပြောပါတယ
်ဂျာမီကလောင်ကတော့ဒီနေ့ဒီဟိုညဘက်တမုန်တီးရဲ့သူတွေဖြစ်တယ်ပြီးတော့ညဘက်ကိုကျွန်တော်တို့ဟိုစီးကိစ္စလေးဒီစီးဝါကိစ္စလေးဒီ brand ကိစ္စလေးအောင်းငင်းကိစ္စလေးနဲ့ထွက်တဲ့သူတွေဖြစ်ပါတယ်ဗျထွက်တဲ့သူတွေကိုသူတို့အနေနဲ့ဟိုရိုင်းနေပြီးဖမ်းပြီးတယ်ပြီးတော့သူတို့အမှုတစ်ခုခုတက်မယ်ပေါ့နော်အမှုတစ်ခုအဲ့လိုမျိုးသူတို့ရထားတဲ့တက်တည်နေအမှုတစ်ခုတက်တာမျိုးတွေသူတို့အပေါ်ကလည်းဒီမှုကိုပနေရသိရောက်ဖမ်းဆိုရဲရောက်ဖော်ထုတ်ဆိုရဲဟာမျိုးတွေကြာသူတို့ဒီကြုံရမှုဆွဲပြီးတော့ခေါင်းတွေတက်လိုက်တာမျိုးတွေဒါလည်းအရင်တော့ကလည်းအရင်တော့ကဖြစ်အဆက်ဆက်ကသူတို့အနေနဲ့ဒီစနေဟောင်းယူဒီမောင်ဟောင်းယူတို့နဲ့ပြန်သုံးနေကြတာဖြစ်ပါတယ
်။ရန်ကုန်မှာစစ်တပ်ကလုံခြုံရေးတင်းကျပ်ထားပြီးအရက်ဝတ်တွေနဲ့ကင်းမုံစောင့်ကြည့်နေတာတွေရှိတာကြောင့်ပြီးခဲ့တဲ့ရက်ပိုင်းတွေကဆန္ဒပြပွဲတွေမရှိသလောက်ဖြစ်ခဲ့ပြီးဒီကနေ့မှပြန်ထွက်ခဲ့တယ်လို့လည်းအဲ့ဒီအဖွဲ့ကလူကပြောပါတ
ယ်။ဟိုကျွန်တော်တို့အပိုင်းအစီအစဉ်တွေဟိုတည်ရတဲ့နေပေါ့နော်အကုန်လုံးကလည်းများလာပြီးပြီးတော့ဟိုတလန်နေဟိုဒီစားပါးတွေရခလာကြီးရတဲ့ဟိုချေရှုပ်နေကြရယ်ပေါ့နော်ဒါသူတို့လေတတိယကြာထားတော့အလိုမျိုးကြီးအဖန်းကြီးများပြီးကျတော့အနေနဲ့ဒီတပိတ်ကြီးနေသွားရယ်ပေါ့နော်တပိတ်ကြီးနေသွားတဲ့အချိန်မှာကျွန်တော်တို့အနေနဲ့ဟိုအရှင်ဆုံးကတော့ပဲကျွန်တော်တို့
ဒီညနေရီကနေပြီးတော့ညနေတစ်ခုချင်းညနေပြန်စားကြမယ်ဆိုပြီးတော့ကျွန်တော်တို့ဒီဈေးငါနေပြီးတော့ထွက်ခဲ့တာပါခရီးနည်းအားတော့ကျွန်တော်တို့20ကျော်လောက်ပဲပါတယ်ခင်ဗျစကိုင်းတိုင်းမုံရမျိုးကအလုံးရေစက္ကမမနေ့ညကိုနာရီဝင်ကြလောက်ကပောက်ခွဲတန်တစ်ခုကြားရပြီးတဲ့နောက်တိခတ်တန်တစ်ခုကိုစက်တိုက်ကြားခဲ့ရတယ်လို့ဒေတာကတူကပြောပါတယ်ဒါတော့အဲ့ဒီကျွန်တော်အဲ့ဒီလုံးစက္ကန့်တစ်ခုဝင နဲ့လည်းညနေလို့လေကျွန်တော်တို့အပြင်းနေဖြစ်သွားပါတော့အဘုံနဲ့အရင်ကဘုံနဲ့ပြီးမှပြန်တက်ကြကျွန်တော်တို့အထင်ပြောရတော့အဲ့လိုလာခွဲတဲ့လူတို့ရှင်းဖြစ်တာပေါ့ချစ်ချက်လောက်တော့ကြားတယ
်မုံရမှာလည်းလုံချုံရေးပိုးပြီးတင်းကျပ်ထားတယ်လို့မျိုးကန်တူကပြောပါတယ်
မောင်ရမာကတော့ဒီနေ့တူတူကဒီနေ့ဒီသူတို့မထွက်ရဆိုရဲအမိတ်မှလမ်းပေါ်မှာတယောက်မှမနေရဘူးဆိုပြီးအောက်ဆီဂျင်တန်းတဲ့အဖွဲတွေရောဘယ်သူမှမနေရဘူးဆိုပြီးပြောသွားတယ်မှာအခုအချုပ်ကားတွေကလည်းတမန်လမ်းမှာတို့ပေ80လမ်းမှာတို့အာဂန်ဒီလမ်းပေါ်မှာအကုန်စောင့်နေတယ်မှာအကုန်လုံးကိုဒီသူတို့မထွက်ရဆိုရဲအချိန်မှာထွက်ရင်သူတို့အဲ့ဒါအကုန်ဆွဲပြီးတော့ဖမ်းပါတယ်ပြောတယ
်ကလေးမျိုးမှာဩဂတ်စ်လ18ရက်မနေ့ကစပြီးစစ်တပ်ကလုံခြုံရေးတိုက်ချက်တာတွေအစ်စ်အစည်းတွေနဲ့လှုပ်ရှားမှုတွေပြန်များလာတယ်လို့ကလေးမျိုးခန့်တူကပြောပါတယ
်မနေ့ကစပြီးပြန်လှုပ်ရှားဒီနေ့လည်းအခုမနေ့တင်ဟိုသူတို့လှုပ်ရှားမှုတွေရှိတယ်ပါ20ဒီလောက်နဲ့တော့အမင်းကြီးထိုးပြီးဟောနေတယ်ဒီမှာတောင်းတန်းကိုသွားတာပြည်ဒီကလေးကံကောလမ်းပေါ်မှာလည်းမနေ့ကသူတို့ဘိုင်းနေဆွဲကန်ရဲ့ရှိတယ်လေအခုရဲ့ဘိုင်းကတော့အရင်ထက်စာရင်ပိုပြီးမှကိုရှင်ပြင်းကြီးလက်ကင်းနေလို့ရှိတယ်နောက်ပြီးတော့ဒီကလေးမျိုးထိုမှာလမ်းဆန်းသားမှာဒီ GDP ရှိရပါတော့ GDP အဲ့ရဲ့ရှိရနေစာပြီးတော့သူတို့တောက်လျှောက်ကင်းပုံးနေကြတယ်တောက်လျှောက်လုံးရှင်ကြီးတွေရှိတယ်အဲ့လမ်းနေမှာကလေးကံကလမ်းတောက်လျှောက်လေညာတော့တော့ဒီစနက်တွေဖောက်တယ်တော့ကြားရပြီးတယ်သူတို့လေအစီ30ကျော်ဝင်လာတယ်လို့ဘန်ကောဘကနေဝင်လာပြီးမှအဲဒီလိုဝင်တဲ့ချိန်ည9:00ပဲ9:00ကတော့မှစနေပြီးပေါက်တာပဲရှိသေးတယ်။ပြန်လည်ပြစ်တာမျိုးတော့မဟုတ်ဘူးပေါ့။ဒီလိုဘကနေလည်းပြစ်တယ
်။ဒီကနေ့နေ့လယ်ပိုင်းကဖြာဘုံမြို့မှာစစ်ကောင်စီတရင်ပေးလို့ဆွဆွဲခံရသူအမျိုးသားတဦးတနက်နဲ့အနီးကပ်ပြစ်ခတ်ရပြီးတေဆုံးပါတယ်။မကွေတိုင်းဒေသကြီးရေစကြိုမြို့ကစူပေါင်းရုံအတွင်းမှာဒီကနေ့မနေ့ပိုင်းကဘုံနှလုံးပေါက်ကွဲခဲ့ပါတယ်။အခုလိုအခြေအနေတွေအောက်မှာပဲကလေးမန္တလေးရန်ကုန်ရွှေဘိုမွန်ပြည်နယ်ပေါင်မြို့စတဲ့ဒေသတချို့မှာစစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေဆက်ရှိခဲ့ပါတယ်ရှင်
။အလိမ်မှာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဖန်စီထိန်သိမ်းခံထားရတဲ့ဆရာဝန်တွေဆေးပညာရှင်တွေရဲ့အခြေအနေအခုတည်းကဘာမှမသိရသေးတဲ့အကြောင်းကိုတင်ပြပေးကြပါမယ်။ကျန်းမာရေးဝန်ထမ်းတွေအနေနဲ့စိုးရင်ကြောင်ကြားမှုမရှိဘဲနဲ့လုပ်ငန်းဝင်ကိုပြန်ဝင်ရောက်ဖို့စစ်ကောင်စီကတိုက်တွန်းနေချိန်မှာပဲရန်ကုန်နဲ့မန္တလေးမြို့ကကိုဗစ်တိုက်ဖျက်ရေးတွေမှာပါဝင်ခဲ့ပြီးတော့အကြမ်းဖက်ဖမ်းဆီးခံခဲ့ရတဲ့ဆရာဝန်တွေနဲ့ပတ်သက်လို့တလားကျော်ကြာလာတဲ့အချိန်ထိဘာမှမသိရသေးပါဘူး။သူတို့ကိုဘယ်မှာဖမ်းဆီးထားတယ်လဲဆိုတာပါဝင်သူတို့နဲ့ပတ်သက်တဲ့နောက်ဆက်တွဲသတင်းဘာမှမသိရသေးတဲ့အတွက်စိုးရင်နေကြတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းအပြည့်စုံမက်ခင်ဖြူဖြူပြောပြပေးပါရှင်။
ပြည်တွင်းမှာကိုဗစ်တတိယလိုင်းပြင်းထန်ခဲ့ပြီးပြီးခဲ့တဲ့ဇူလိုင်လတုန်းကကက်ရောဂါတိုက်ခတ်ရာမှာပါဝင်လုံဆောင်နေကြတဲ့ရန်ကုန်မြို့ကဆရာဝန်5ဦးဖမ်းဆီးခံရတာဒီကနေ့ဆိုတလားပြည်ပြီးဖြစ်ပါတယ်။မြောက်တကုံကိုဗစ်ရောဂါကာကွယ်ရေးနဲ့ပြည်သူအကျိုးပြုအဖွဲ့ကဆရာဝန်5ဦးကိုစစ်ကောင်စီတပ်တွေကဖမ်းဆီးခေါ်ဆောင်သွားပြီးရုံးခန်းမှာရှိနေတဲ့ဆေးပစ္စည်းတချို့ကိုလည်းသိမ်းဆည်းသွားခဲ့ရဆိုတာသတင်းတွေကြေကြေပြန့်ပြန့်ထွက်ခဲ့တာပါ။စစ်ကောင်စီဘက်ကတော့မြောက်ကုံမှာ CDM ဆရာဝန်တွေစေတနာဝန်ထမ်းတွေကိုဖမ်းဆီးထားတာမရှိဘူးလို့သတင်းထုတ်ပြန်ခဲ့ပါတယ်။ဖမ်းဆီးခံထားတဲ့ဆရာဝန်တွေကတော့ဒေါက်တာမင်းကျော်စွာခေါင်၊ဒေါက်တာကိုကိုဦး၊ဒေါက်တာသူရ၊ဒေါက်တာနှင်းဝီချိုနဲ့ဒေါက်တာနှင်းချိုနဒာမောင်တို့ဖြစ်ကြပြီးသူတို့၅ဦးရဲ့အခြေအနေနဲ့ပတ်သက်လို့အချိန်တလကြာလာတဲ့အထိတိကျမသိရသေးပဲဆက်ပြီးစုံစမ်းစစ်ဆေးနေတယ်လို့အဖွဲ့ခေါင်းဆောင်ကိုချမ်းလေးကဗီဝေကိုပြောပါတယ်
။ကွန်တက်ကတော့လုံးဝပြတ်နေတဲ့နေချာတိုင်းမကျော်ဆက်လိုက်နေတော့အချို့ရာလေးဒီမှာတော့ဝင်းဆက်လေးတွေပေါ့ရလာတာရှိတယ်။အဲ့ဒါကြောင့်သူတို့ဘယ်နေရာမှာဘယ်နေရာမှာပေါ့နော်ဘယ်လိုမျိုးစုံစမ်းနေခေါ်ရတယ်ပေါ့နော်။သူစုံစမ်းနေခေါ်ဘယ်လိုမျိုးလိုင်းနဲ့အနေထားပေါ့။ကျွန်တော်မန္တလေးကဖန်ခံတဲ့ဆရာဝန်ကြီးအချို့ကဒီလိုမှ information ရတာရှိတယ်။အဲ့ဒါကြောင့်ဘာလဲဆိုတော့အဲ့ဒီဘက်မှာအမည်မသိပါတော့ဆရာမလို့ယူဆရတဲ့တချို့လည်းရောက်နေတယ်ကြားရတယ်ကြားရတာအဲ့ဒါလေးတော့ကြားသိရတယ်ပေါ့နော်ဘယ်ခန်းပင်နေရာလဲဘယ်လိုမသိရသေးဘူ
းမန္တလေးမြို့မှာလည်းကိုဗစ်လူနာတွေကိုကုသမှုပေးနေတဲ့ခွဲစိတ်အထူးကဆရာဝန်ကြီးဒေါက်တာတက်ထင်းနဲ့အွန်လိုင်းကနေဆေးပညာရက်ကိုပြန်လည်ညှဝေတင်ကြားပေးနေတဲ့ဒေါက်တာကျော်ကျော်တက်တို့ကိုဖမ်းဆီးထားတာသလားကျော်ရှိပါပြီ
သူတို့နဲ့ဦးစလုံးဟာရိုင်းတဲ့ဖန်စီခံရတာဖြစ်လို့သူတို့အခြေအနေကိုစိုးရိမ်တယ်လို့နိဇက်သူတွေကပြောပါတယ်။ဘာကြောင့်ဖန်စီတယ်လဲဆိုတာနဲ့ဘယ်လိုပုံမှန်ပြီးတထားတယ်လဲဆိုတာမိသားစုဝင်တွေကိုယ်တိုင်အတိအကျမသိရသေးဘူးလို့သူတို့နဲ့ခင်မင်းရင်းနှီးတဲ့ဆရာဝန်တူကပြောပါတယ်။ဒေါက်တာတတိယော
ဒါဆိုတော့တေယောကကုလိုလို့ဆယ်ဆယ်မှာအဲနိုင်ငံရတက်တွင်းဆေးရုံနဲ့မှာကိုဗစ်ပိုစစ်တစ်ဖြစ်လို့အဲ့ဒီမှာအဲကွာရန်တင်းဆေးရုံမှာပေါ့နော်အဲ့ဒီမှာတက်နေရတယ်လို့ပြောပါတယ်ဗျအဲ့ဒီကြားသိရပါတယ်ပုံမှန်ကတော့ဘယ်ပုံမှန်ကိုတက်ထားလဲဆိုတော့ကျွန်တော်တို့တော့အတိအကျမသိရသေးဘူးအဲလွန်ခဲ့တဲ့3ရက်လောက်ကတော့ကျွန်တော်ယူတယ်လို့တော့သတင်းကြားပါတယ်ဒီမှာလဲသူတို့မိသားစုဝင
အတိအားပြပါဦးဗျ။ဟုတ်
သွေးယောဂထူးကုဆရာဝန်ဒေါက်တာဆွေစင်ဦးနဲ့ခင်ပွန်းဖြစ်သူဒေါက်တာမောင်မောင်ငိမ့်ထွန်းတို့ကိုလည်းပြီးခဲ့တဲ့ဇွန်လတုန်းကဖမ်းဆီးခဲ့ပြီးတော့ဒေါက်တာမောင်မောင်ငိမ့်ကတော့ဖမ်းဆီးကာလမှာပဲကိုဗစ်ရောဂါနဲ့ကွယ်လွန်သွားပါတယ်။ဒါ့အပြင်နိုင်ငံအတွင်းကယောဂါတိုက်ဖက်ရာမှာအထူးကပါဝင်ခဲ့တဲ့ဒေါက်တာချချလင်းနဲ့ဒေါက်တာမောင်မောင်ဦးတို့လည်းဖမ်းဆီးခံထားရတာနှစ်လကျော်ကြာလာပြီဖြစ်ပြီးကိုဗစ်ရောဂါကူးစက်ခံထားရပေမဲ့သူတို့ရဲ့နောက်ဆက်တွဲအခြေအနေကိုအတိအကျမသိရသေးပါဘူး။ကယောဂါကာကွယ်ထိန်းချုပ်ကုသရေးလုပ်ငန်းတွေမှာပါဝင်ဖို့စီရနာဝန်ထမ်းတွေကိုစစ်မှန်ရေးနဲ့အားကစားဝန်ကြီးဌာနကဖိတ်ခေါ်ထားပါတယ်။စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမေအောင်လှိုင်ကလည်းကုသရေးပိုင်းတာဝန်ထမ်းဆောင်နေကြတဲ့နိုင်ငံဝန်ထမ်းတွေတောင်မှကအပြစ်မှရှိနေတဲ့ကျွမ်းကျင်တဲ့ဆွေးနွေးပညာရှင်တွေကလည်းအများနဲ့ပတ်သက်တဲ့ကိစ္စဖြစ်လို့အားလုံးပူးပေါင်းဆောင်ရွက်ပေးစေလိုတယ်လို့ပြောဆိုထားပါတယ်။ဒီလိုပြောထားတဲ့အချိန်မှာပဲစစ်မှန်ရေးလုပ်သားတွေကိုစစ်ကောင်စီကဆက်ဖမ်းထားပြီးစစ်နေသူတွေကလည်းဖမ်းဆီးခံရမယ့်အရေးကိုစိုးရိမ်နေရတဲ့အခြေအနေမှာဆက်ပြီးတော့ရှိနေတာပါရှင်။
ဒါကတော့အကြမ်းဖက်ပြီးတော့ဖမ်းဆီးခံရတဲ့ဆရာဝန်တွေနဲ့ပတ်သက်တဲ့နောက်ဆက်တဲ့သတင်းဘာမှမသိရသေးတဲ့အတွက်စိုးရိမ်နေကြတဲ့သတင်းကိုမက်ခင်ဖြူတွေကပြောပြပေးခဲ့တာဖြစ်ပါလိမ့်ရှင်။ဆက်ပြီးတော့မကွေးတိုင်းကင်းမရွာဘက်ကိုနိုင်ငံတကာကြက်ချင်ကြီးအဖွဲ့အကူအညီတွေတွားပေးနိုင်ရေးကြိုးပမ်းပေးနေတဲ့အခြေအနေကိုတင်ပြပေးကြပါမယ်။ရွာလုံးကျွနီးပါးမီးလောင်ဆုံးရှုံးခဲ့ရတဲ့မကွေးတိုင်းပေါ့မြွနယ်တောင်ပိုင်းကကင်းမရွာကိုအပြည်ပြည်ဆိုင်ရာကြက်ချင်ကြီးအဖွဲ့ ICRC ကအကူအညီပေးဖို့ပြင်ဆင်နေတယ်လို့ ICRC နဲ့ဆွေးနွေးခဲ့တဲ့ဒေသခံတွေကပြောပါတယ်။စစ်တပ်နဲ့တကြောပြန်တိုက်ပွဲတွေပြင်းထန်နေတဲ့ချင်းပြည်နယ်မင်းတပ်ကစစ်ဘေးဒုက္ခသည်တွေမှာလည်းစားနပ်ရိက္ခာအခက်အခဲရှိနေပါတယ်။ဒီကြောင့်အပြည့်စုံရန်ကုန်ကလာတဲ့သတင်းကိုအောင်မြတ်သူပြောပြပေးပါရှင်
။စစ်တပ်ရဲ့ဒေသခံ PDF တို့တိုက်ပွဲဖြစ်ပွားပြီးနောက်ရွာလုံးကျွတ်နီမာမီလောင်ကျွမ်းခဲ့တဲ့မကွေးတိုင်းပေါ့မြွတ်နယ်တောင်ပိုင်းကကင်းမရွာကိုအပြည်ဆိုင်ရာချက်ချင်းနေဖွဲ့ ICRC ကလူအသုံးဆောင်ပစ္စည်းတွေထောက်ပံ့ဖို့စီစဉ်နေတာပါ။ဒီကနေ့မှကြေးရွာသားတွေနဲ့တွေ့ဆုံဆွေးနွေးခဲ့ပြီးရွာသားတွေဘက်က ICRC လာရောက်လူတန်းချိန်မှာစစ်ကောင်စီတပ်သားတွေပါဝင်လာမှကိုစိုးရိမ်နေပြီးICRC ဘက်ကတော့စစ်ကောင်စီတပ်သားတွေမပါပဲလာရောက်လူတန်းမှဖြစ်တယ်လို့တွေ့ဆုံပွဲမှာပါဝင်ခဲ့သူတူကပြောပါတယ်
။သူတို့ကဒီရွာကို ICRC နဲ့ဒီမြန်မာနိုင်ငံချက်ချင်းဒီအပြင်နယ်ပေါ်နှစ်ဖွဲ့ပေါင်းပြီးတော့ပါမယ်။ရွာသားတွေအနေနဲ့လည်းသူတို့လုံခြုံရေးအတွက်လုံခြုံရေးအတွက်ဆိုတာဒီစစ်ကောင်စီဘက်ကပေါ့နော်ပါလာမလားရဲပါလာမလားဆိုတဲ့အတွေးမျိုးနဲ့ကြောက်နေကြရရှိတယ်။ရွာကနေပြီးတော့သူတို့စီကိုတောင်းဆိုလာကတော့ရဲတို့စစ်တပ်တို့မပါလို့ဆိုလို့ဆိုရင်တော့ပေးလာမယ်ပေါ့ပါခဲ့မယ်ဆိုလို့ဆိုရင်တော့ပေးမလာဘူးပေါ့ရွာသူရွာသားတွေကကြောက်တယ်ကြောက်တဲ့အခါကျတော့အဲ့ဒါညှိနှိုင်းတဲ့အခါကျတော့သူတို့ကမပါပါဘူးလေဒီလူချင်းတာကတော့အရင်အသုံးဆောင်ပစ္စည်းရယ်နောက်ပြီးလို့ဆိုရင်မင်းမတွေရဲ့အသုံးဆောင်ပစ္စည်းတွေအဲ့ဒါတွေလူချင်းလဲအခုသူတို့ကတော့20နဲ့60နဲ့မှသူတို့လာမယ်လို့ပြောထားတယ်ရွာနေနေလည်းလက်ခံထားတာရှိတာပေါ့နော်လက်ရှိကိမရွာသူရွာသားတွေနေရတာကတော့တိုးရဲထဲမှာပေါ့တိုးရဲထဲမှာဒီလိုမိုးရတဲ့ကြီးထိုးပြီးတော့အကုန်လုံးစုပြုံနေကြတချို့ရာရင်းရှိတဲ့လူတွေကတော့ရာရင်းတွေထဲမှာထိုးပြီးတော့နေကြတယ်အဲ့လိုလိုရွာထဲမှာကတော့မိမိလောင်တဲ့အိမ်ကြီးကတော့ရွာထဲမှာနေကြတာရှိတာပေါ့
ဇွန်လ15ရက်ကစစ်တပ်နဲ့ဒေသခံ PDF တို့တိုက်ပွဲဖြစ်ပွားပြီးနောက်ကိမရွာမီးလောင်ကျွမ်းမှုဖြစ်ခဲ့ကနေရင်တရာခန့်မီးလောင်ကျွမ်းပြီးအဖိုးဘွားနှစ်ဦးမီးလောင်ဒဏ်ရာနဲ့သေဆုံးခဲ့တယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားပါတယ်။ဒေသခံ PDF တွေဘက်ကတော့ကင်းမရွာကိုစစ်ကောင်စီတပ်တွေကမီးရှို့တာတာဖြစ်တယ်လို့အခိုင်အမာပြောပါတယ်။ဒီအတောတွင်းမှာပဲကြောပြန်တိုက်ပွဲတွေပြန်ဖြစ်နေတဲ့ချင်းပြည်နယ်မင်းတမျိုးကစစ်ဆောင်စခန်းတွေကတော့စားနပ်ရိက္ခာတွေလိုအပ်နေပါတယ်။မင်းတမျိုးပေါ်မှာဖွင့်လာတဲ့ဒုက္ခသည်စခန်းကဒုက္ခသည်တွေအနေနဲ့စားနပ်ရိက္ခာတစ်ပတ်စာလောက်ပဲကျန်တော့ပြီးဒုက္ခသည်စခန်းကနေအိမ်ကိုပြန်သွားသူတွေနဲ့မျိုးပြင်ကဒုက္ခတွေမှာတော့စာနေဧကတွေလိုအပ်နေတယ်လို့အကူအညီပေးသူတူကပြောပါတယ
်ဒုက္ခတွေကတော့အခုမျိုးလောလောဆယ်ခက်မှာရှိတဲ့ဟာတွေကတော့အခုလောလောဆယ်ရှင်းသေးတယ်ဟိုတနေ့မကြာခင်မှာပဲစတူအက်ဖပီကထောက်ပံ့မှုလာတယ်အခုတပတ်ကတော့ခက်နေရှိသေးတယ်ဒီအကြီးကအကြီးကြီးခက်နေပြင်ပမှာရောက်နေတဲ့ဒီမြို့ပေါ်မှာပေါ်ပါနေနေနေမှာပြန်ရောက်ပြေးတဲ့တူတွေကပေါ်ပြီးမှစာနာရိက္ခာကြက်တယ်။ဒါက ara ka hwa chek tu pye yu po song lo ma ya kung de ri ka le kung din lo ma ya sang ngi kha ko ko lo chin lo de lo ma ya ko bo ai de tu sa chi de nyau pin ya do po chu ra bo tu lo a a ma myo ye a pin phe ma ba ma de lo ma ya yu lo ma ya chan lo ma ya sai ma le chi chi di nya so lo chao lo ko bi chao ta de myo e sa ma do chao ta de myo lu nyen ni chao ta ta phu
ကျောက်တုံးကျောက်ဆိုတော့အဲ့ဒါနဲ့ဒီဥက္ကမလာဖြစ်တာတော့စစ်တပ်နဲ့မင်းတပ်စီဒီအက်ဖ်တို့အပြည့်ရဲ့တဘောတူခဲ့တဲ့အချိန်မှာအပြည်ပြည်ဆိုင်ရာတချင်ကြီးအဖွဲ့အပြင်လူ့သမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ
စစ်ကောင်စီကဖွင့်လှစ်ထားတဲ့မျိုးပေါ်ကဒုက္ခသည်စခန်းတွေမှာလာရောက်ခိုးလိုသူအနည်းငယ်သာရှိခဲ့ပါတယ်ခင်ဗျာ။ကိုအောင်မြတ်သူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။မြန်မာနိုင်ငံဆိုင်ရာသတင်းပေးပို့ချက်တွေအပြီးမှာတော့အာဖဂန်နစ္စတန်နိုင်ငံကိုတာလီဘန်တို့လက်အောက်ကျရောက်နေချိန်မှာအမေရိကန်နဲ့အာဖဂန်နေထောင်တဲ့ခြေကိုကယ်ထုတ်ဖို့စူးစမ်းနေရတဲ့အခြေအနေသတင်းဆောင်မှကိုတင်ပြပေ ထောက်ပံ့မှုများစွာသောအမေရိကန်နေနဲ့အာဖဂန်နိုင်ငံသားတွေကိုနိုင်ငံတွေကနေကယ်ထုတ်ဖို့အပြင်းထန်စူးစမ်းနေရပါတယ်။ဒီကြောင့်ပင်လယ်ကုန်းစစ်ဌာနချုပ်ဆိုင်ရာ
This is personal, and we're going to get him out.
Ah, that is our. You know, we are doing this for the people. 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 We are doing this for the people.
ဒါပေမဲ့လည်းဒီလိုလူတွေကိုကယ်ထုတ်ရမယ်ကိစ္စမှာတာလီဘန်တွေပူးပေါင်းဆောင်ရွက်မှုဘယ်လောက်ရှိသလဲဆိုတဲ့အပေါ်မူတည်နေပြီးအမေရိကန်နဲ့အာဖဂန်နိုင်ငံသားတွေကိုကယ်ထုတ်ပမယ်လို့အမေရိကန်အစိုးရကဂရုပေးထားပေမဲ့၄စိတ်အပြင်ဘက်မှာတော့စစ်သွေးကြွတွေကလမ်းတွေကိုပိတ်ဆို့ထားတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။
တနင်္လာနေ့ကလူတွေဟာထိတ်လန့်တုန်လှုပ်နေပြီးဝရုံးသုံးကားဖြစ်ခဲ့တာကြောင့်လေယာဉ်ပြန်လှမ်းဖို့နိုင်ပေါင်းများစွာကြံကြာစေခဲ့ပြီးလူတချို့သေဆုံးတဲ့အထိဖြစ်ခဲ့ရတာပါ။ I don't have the capability to go out and
ဗုဒ္ဓဟူးနေ့မှာတော့ Facebook ကတစဉ်ပြည်သူတွေကိုစကားပြောခဲ့ပါတယ်။ဒုစရိုက်ဘူးလားလာပါနေစတာ။သူတို့တိုင်ကိုဖြစ်တာတွေနဲ့ကပူးမျိုးပြတ်သွားမဲ့အရေးကကာကွယ်ဖို့ကပူးကနေသွားဖို့ကျွန်တော်တို့ပြီးအားပေးခဲ့ကြပါတယ်။အခုလ30ရက်မှာအပီးစုတ်ခွာနိုင်ရေးအမေရိကန်ကဂရုပေးခဲ့ပေမဲ့လူတိုင်းဘေးကင်းကင်းနဲ့ထွက်ခွာဖို့ဆိုတာဒီချိန်လောက်နဲ့မဖြစ်နိုင်ပါဘူး။
The scenario is we are going to do as much as we can.
ကျွန်တော်တို့လုံနိုင်စွမ်းရှိသမျှရှိသမျှအချိန်အတွင်းတက်နိုင်တဲ့လောက်လှုပ်ပေးသွားမှာပါအချိန်နှစ်ပတ်ရရင်အဲ့ဒီနှစ်ပတ်အတွင်းရသမျှအဆွမ်းကုန်ကြိုးစားပါမယ်တကယ်လို့ဒီထက်ပိုပြီးအချိန်ရရင်ရသလောက်အကုန်လုံးကိုခေါ်ထုတ်ပေးမှာပါ
တမ်တာဘိုင်ဇန်ရဲ့ဒီစကားဟာအသက်အန္တရာယ်ရှိနေပြီးဘေးကင်းရာကိုမထွက်ခွာနိုင်သေးတဲ့အာဖဂန်နိုင်ငံသားတွေနဲ့သူတို့ကိုကယ်ထုတ်ဖို့အသေးအံကြိုးစားနေရတဲ့အမေရိကန်မဟာမိတ်တွေအတွက်စိတ်မသက်မသာဖြစ်စေမှာကတော့အသေးချပဲဖြစ်ပါလိမ့်ရှင်။မခွန်ညိုတင်ပြပေးခဲ့တာဖြစ်ပါလိမ့်ရှင်။ကြာသာပတေးနေ့ညရဲ့သတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကတော့ဒီလောက်ပါပဲ။
ဗီယူအင်ကနေကြာသာပေးညပိုင်းစီစဉ်တွေကိုအမေရိကန်ပြည်တော်စုဝါရှင်တန်ဒီစီမြို့တော်ကနေထိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။မကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့ကြာသာပတေးနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေက 9:00 AM မြန်မာအရေးသုံးသက်ချက်ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းဒေသကသတင်းလွှာစတဲ့အပတ်စဉ်ကဏ္ဍအစီအ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Bamis app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရသလိုသတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
VOA အမေရိကန်တန်ကနေမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလှိုင်းဒိုမီတာ31 kHz 9383ညလှိုင်းဒိုမီတာ32 kHz 9383ညလှိုင်းဒိုမီတာ51 kHz 9885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့ကြာသာပတေးညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကဥဝိမေရဲ့ကျမ်းမာရေးခန္ဓာနဲ့တိုင်းရင်းဒေသကသတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာတော့အရင်ဆုံးဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါမယ်။ကိုဗစ် -19 ကပ်ရောဂါလှိုင်းတဲ့ရင်ဆိုင်နေရချိန်မှာနိုင်ငံရေးခေါင်းဆောင်မှုကောင်းမှုအလွန်အရေးကြီးတဲ့အကြောင်းဦးအောင်ခင်နဲ့ကိုညံဝင်းအောင်တို့တင်ပြထားပါတယ်။
ကိုဗစ်ရောဂါကြောင့်လူမှုစီးပွားရေးအဆောက်အဦယိုယွင်းပျက်စီးလာတာကိုတိုက်တွေ့ရမှာအစိုးရပါဝင်တဲ့အခန့်ကဏ္ဍဟာအလွန်အရေးကြီးကြောင်းအမေရိကန်၊ကနေဒါ၊အနောက်ဥရောပ၊ဂျပန်၊နယူးဇီလန်နဲ့ဩစတြေးလျတို့ပါဝင်တဲ့ OECD အဖွဲ့အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။ကျန်းမာရေး၊ပညာရေး၊စီးပွားရေးအလုပ်အကိုင်စတာတွေမပျက်စီးအောင်ထိန်းသိမ်းနိုင်မှုအတွက်နိုင်ငံရေးခေါင်းဆောင်မှုကောင်းမွန်ဖို့လိုပါတယ်တဲ့။ဒါမှသာတိုက်သူပြည်သားကအစိုးရကိုယုံကြည်လာမှာဖြစ်ပါတယ်။ဒါပေမဲ့မြန်မာပြည်မှာတော့နိုင်ငံရေးခေါင်းဆောင်မှုကင်းမဲ့နေပါတယ်။ကိုဗစ်ရောဂါနဲ့ပတ်သက်တဲ့စေတိတ်ပါပညာရှင်အတတ်ပညာရှင်ကျွမ်းကျင်သူတွေကိုရှေ့တန်းတင်ပြီးသူတို့ရဲ့အကြံဉာဏ်ကိုနိုင်ငံရေးခေါင်းဆောင်တွေကနားထောင်ကြပါတယ်။ပညာရှင်တွေပါဝင်တဲ့ကော်မတီတွေဟာအစိုးရခေါင်းဆောင်ပိုင်းနဲ့ဓာတ်ရိုက်ဆက်ဆံပြီးအလုပ်လုပ်ကြပါတယ်။သိပ္ပံကော်မတီတွေချပေးတဲ့အစီအစဉ်ကိုအစိုးရကအကောင့်တွေပေါ်ပါလေ။ဗြိတိန်မှာဆိုရင်သိပ္ပံအကြံပေးအဖွဲ့နဲ့အစိုးရအဖွဲ့ဟာအမြဲတမ်းပူးပေါင်းဆောင်ရွက်ပါတယ်။ကိုဗစ်ရောဂါအကျက်လက်တွေကိုအစိုးရအဖွဲ့နဲ့ဆွေးနွေးပြီးလက်တွေလုတ်ကင်ဖို့ဆုံးဖြတ်ကြပါလေ
။မြန်မာပြည်မှာကိုဗစ်ကာယရောဂါဖြစ်ပွားမှုကို2020မတ်လ24ရက်နေ့မှာပထမဆုံးအကြိမ်သိရှိရပါတယ်။အဲ့ဒီအချိန်ကစပြီးကာယရောဂါကာကွယ်ရေးစစ်စေးရေးနဲ့ကုသရေးစင်တာတွေကိုပြင်ဆင်လာခဲ့ပါတယ်။ကိုဗစ်ပထမနဲ့ဒုတိယလှိုင်းကိုရင်ဆိုင်ခဲ့ရတဲ့ NLD အစိုးရဟာဆေးပညာရှင်တွေနဲ့လက်တွဲပြီးယောဂါကာကွယ်ရေးလုပ်ငန်းတွေကိုလုပ်ကင်ပါတယ်။ကိုဗစ်တိုက်ဖျက်ရေးဌာနတွေနဲ့ရိခါထောက်ပံ့တဲ့အလူရှင်တွေအများအပြားပေါ်ထွက်လာပါတယ်။ဆေးရုံကဆရာဝန်နဲ့သူနာပြုတွေဟာမိမိတို့သဘောဆန္ဒလျောက်အိမ်မပြန်ဘဲအလုပ်လုပ်ကြပါတယ်။ပြည်သူ့ကျမရေးကိုအစွမ်းကုန်စောင့်ရှောက်မယ်လို့အစိုးရခေါင်းဆောင်ဒေါ်စုကကတိပေးပါတယ်။ပြည်သူကရွေးချယ်တင်မြှောက်ထားတဲ့ပြည်သူ့အစိုးရပိသစွာပြည်သူ့အကျိုးတည်ပိုးနေတာကိုပြည်သူကယုံကြည်ပါတယ်။ဒါပေမဲ့စစ်အာဏာသိမ်းမှုကြောင့် NLD အစိုးရရဲ့ကိုဗစ်ကာကွယ်ရေးအစီအစဉ်တွေရပ်ဆိုင်းသွားခဲ့ရပါတယ
်။လူဦးရေစာသားအတွက်အိန္ဒိယတို့ကိုဗစ်ကာကွယ်ဆေးအလုံးကြီးတန်း30 NLD အစိုးရဝယ်ယူထားတဲ့အနေနဲ့လက်ခံရရှိတဲ့ဈေးတွေကိုဇန်နဝါရီလ29ရက်နေ့ကစပြီးထိုးပေးပါလေ။ဒါပေမဲ့စစ်အာဏာသိမ်းမှုကြောင့်ကာကွယ်ဆေးထိုးရေးအစီအစဉ်ကတောင်းကနေဖြစ်ကုန်ပါလေ။ဇူလိုင်လကရတဲ့တရုတ်ဆေး3လနဲ့ဩဂုတ်လ10ရက်နေ့ကရတဲ့တက်တန်းကိုတိုင်းနယ်ပြည်နယ်တွေမှာထိုးပေးနေကြောင်းသိရပါလေ။တက်ကြီးရွယ်ဦးတွေ၊ကျန်းမာရေးဝန်ထမ်း၊အစိုးရဝန်ထမ်း၊စေနပ်ဝန်ထမ်းတွေကိုဦးစားပေးအဖြစ်တန်ပတ်ပြီးစေထိုးပင်းရဲလို့ဆိုပါတယ်။ဒါပေမဲ့ကုမ္ပဏီအချို့ကမိမိဘာသာအစီအစဉ်လုပ်ပြီးအမှုတမ်းတွေကိုကာကွယ်စေထိုးပေးကြောင်းသိရပါတယ်
။ဆီယနာမသိငင်ကလေးကအမေရိကန်ကကိုဗစ်ကာကွယ်ရေးရန်မုံငွေဒေါ်လာ30ကျော်ထောက်ပံ့ပါတယ်။ဆီယနာသိတဲ့အခါ NLD အရသာအစိုးရကိုပေးတဲ့ဒေါ်လာ40ကျော်ကိုအခြားအဖွဲ့အစည်းတွေကတစ်ဆင့်သုံးဆွဲဖို့ဖဲပြောင်းပေးလိုက်ပါတယ်။အခုလဲဒေါ်လာ50ကျော်တန်တဲ့ကူညီထောက်ပံ့မှုကိုပြည်သူတွေစီရောက်အောင်ဂျာဂန်အဖွဲ့အစည်းတွေကတဆင့်မျှဝေပေးသွားမယ်လို့ဆိုပါတယ်။ရုရှားကစစ်ကောင်စီကိုတိုက်ရိုက်ထောက်ပံ့ပါတယ်။ကိုဗစ်ထိုးစေးအလုံး9တန်းစစ်ကောင်စီတောင်းတာကို2တန်းပေးဖို့ရုရှားကကတိပြုပါတယ်။တရုတ်ကိုဗစ်စေးအလုံးကြီး3တန်းခွဲရရှိတဲ့အနေနဲ့ တတန်းကိုစစ်ကောင်စီကဝယ်ယူကြောင်းဇူလိုင်24ရက်နေ့ထုတ်စင်ဝါသတင်းမှာဖော်ပြပါတယ်စစ်ကောင်စီကလည်းဒေါ်လာ6တန်းထောက်ပံ့ပါတယ
်ခွင့်ပြုချက်မရဘဲကိုဗစ်ကာကွယ်ရေးဆေးထိုးပေးရင်အရေးယူမယ်လို့စစ်ကောင်စီကျန်းမာရေးဌာနကပြောတာကိုဩဂုတ်လ12ရက်နေ့ထုတ်အေယာဝတီသတင်းမှာဖော်ပြပါတယ်လောလောဆယ်တော့ကိုဗစ်ကာကွယ်ရေးမှာတရုတ်ကုန်တယ်ကြီးများအသင်းကတရုတ်ဆေးတင်သွင်းခွင့်နဲ့ဖြတ်ပြူးခွင့်ကိုရရှိထားပြီးSML စီဝါကုမ္ပဏီကတော့အိန္ဒိယဆေးတင်သွင်းခွင့်နဲ့ပြန်ပြူးခွင့်ကိုရရှိထားပါတယ်။တရုတ်ကာကွယ်ဆေးနှစ်ကြိမ်ထိုးရင်ကျပ်9000ခုချက်မယ်လို့တရုတ်ကုန်တင်များအသင်းကကြေညာထားတာကိုလည်းအေယာဝတီသတင်းမှာပေါ်ပြပါတယ်။အာဆီယံရဲ့ကိုဗစ်ရန်ပုံငွေတွေကရရမြတောင်းဖို့လဲတချို့မင်းအောင်နိုင်ကညွှန်ကြားထားပါတယ်။ဒါပေမဲ့အာနာမသိမီမှာIMF နိုင်ငံတကာငွေကြေးအဖွဲ့ကလှူထားတဲ့ COVID အလူငွေဒေါ်လာသန်း350ကတော့စရင်ပြောင်းနေတယ်လို့ကုလသမဂ္ဂဝန်ထမ်း Tom Andrew ကထောက်ပြပါတယ်။အနာသိမ့်တက်နဲ့ကင်းဝေးနေတဲ့ဝက်ဒေတာမှာမေလကတစ်ကြိမ်ဇွန်လကတစ်ကြိမ်ဒေတာကပြည်သူအားလုံးကိုတရုတ်ဆိုးရအကူအညီနဲ့ COVID ကာကွယ်ရေးဆေးနှစ်ကြိမ်ထိုးပေးနိုင်ပါတယ်။မြန်မာတပြည်လုံးကိုခြုံကြည့်ရင်တော့ဇန်နဝါရီလကဇွန်လအထိ6လအတွင်းလူဦးရေ300ခန့်နှုန်းကူတာကိုဗစ်ကာကွယ်ဆေးထိုးပေးနိုင်ရောက်သိရပါတယ်ခင်ဗျာ
ကိုဗစ်ကယောဂါလှိုင်းနဲ့ရင်ဆိုင်ရတဲ့အချိန်မှာနိုင်ငံရေးခေါင်းဆောင်မှုကောင်းမှုအလွန်ရေးကြီးတဲ့အကြောင်းဦးအောင်ခင်ကနေမြမအရေးသုံးသက်ချက်မှာတင်ဆက်ထားတာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့အပတ်စဉ်ကျန်းမာရေးကဏ္ဍကိုတင်ဆက်ပေးကြပါမယ်ဒီသတင်းမရဲ့ကျန်းမာရေးခန္ဓာမှာတော့ကိုဗစ်နလန်ထားတဲ့အချိန်မှာအဓိကသတိပြုစရာအကြောင်းတွေကိုပြောပြထားတာပါမြန်မာနိုင်ငံမှာကိုဗစ် -19 ကပ်ရောဂါတတိယလှိုင်းမှာတော့လူအများအပြားကူးစက်ခံရပြီးတော့အဲ့ဒီကူးစက်ခံရတဲ့သူတွေပြန်ပြီးတော့နလန်ထလာတဲ့အချိန်မှာအဓိကသတိပြုစရာနှစ်ချက်ရှိပါတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်ဘလို့သတိပြုစရာအချက်တွေပါလဲဘလို့စီမံကုသပေးလို့ရနိုင်ပါသလဲအမေရိကန်ပြည်တော်စုနယူးယောက်မြို့မှာကိုဗစ်လူနာတွေကိုကင်တွယ်နေရပြီးတော့မြန်မာပြည်ကကိုဗစ်လူနာတွေကိုလည်းတယ်လီဖုန်းကနေတဆင့်ကူညီပေးနေတဲ့ကူးစက်ရောဂါအထုကုဒေါက်တာဇီယာတက်ကိုကိုဝိမင်းကမြင်းမြန်းထားတဲ့ကျန်းမာရေးခန္ဓာအစီအစဉ်နားဆင်ရအောင်ပါရှင
်ဟုတ်ကဲ့ဒေါက်တာဇီယာတက်ကကျွန်တော်တို့ဒီမြန်မာနိုင်ငံကအထူးသဖြင့်မြို့ကြီးတွေမှာပေါ့နော်COVID-19 ကဒီတစ်ခါတတိယလိုင်းမှာတော်တော်လေးအဖြစ်များခဲ့ကြပြီးတော့အခုဆိုတချို့လဲပြန်ကောင်းလာတဲ့သူတွေနလန်ထလာသူတွေတချို့လဲနလန်ထကြာသူတွေပေါ့နော်ရှိလာတဲ့အနေအထားမှာဒီနလန်ထကာလအတွက်ဒီသတိပြုစရာဆိုလို့ရှိရင်ဆရာကြီးဘာကိုအဓိကစာပြီးတော့ရှင်းပြချင်လဲ
သူဖြစ်ပြီးွားတဲ့လူတွေထဲမှာကျွန်တော်အခုနောက်ပိုင်းဒီမှာဆိုရင်တော့တစ်နှစ်ခွဲ experience ရှိလာတဲ့အချိန်မှာဘာတွေတွေ့လာလဲဆိုတော့နာမည်ကတော့အမျိုးမျိုးပေးကြပါတယ်လွယ်လွယ်ကူကူနဲ့ပြောရလို့ရှိရင်တော့ long covid လို့ကျွန်တော်တို့သုံးတာပေါ့နော်ဒါပထမဆုံးကျွန်တော်သုံးခဲ့တဲ့နာမည်ဘာလို့ဆိုတော့ဒီ covid ဖြစ်ပြီးတဲ့အခါမှာအဲ့လိုလက္ခဏာကြီးကျန်နေတယ်နော်နောက်တချို့လူတွေက long hauler ဆိုပြီးတော့သုံးတယ်နောက်တစ်ခုကျတော့လဲ post covid syndrome အမျိုးစုံပေါ့နော်ဆိုတော့ကျွန်တော်တို့အတူတူလုံးလုံးတဲ့ဆရာဝန်တွေမှာကျွန်တော်တို့တွေ့တယ်ဒီ long covid ဆိုတာလွယ်လွယ်ကူနဲ့ပြောရလို့ရှိရင်ကျွန်တော်တို့ covid ဖြစ်ပြီးတော့12ပတ်ပေါ့နော်3လကြာမှာဒီ covid symptom တွေဆက်ပြီးသိနေတာပေါ့လေဆိုတော့ပထမဆုံးစစချင်းကျွန်တော်စပြီးတွေ့လာတာပြီးခဲ့နှစ်6လပိုင်းလောက်တော့မှာဒီ Sweden မှာစပြီးတော့ဆရာဝန်တွေကိုလေ့လာတယ်ပေါ့နော်ဖြစ်ထားတဲ့ဆရာဝန်တွေပေါ့နော်30ရာခိုင်နှုန်းပေါ့နော်ဆိုတော့သီးသီးတက်တာများတယ်ကိုယ့်ပထမဖြစ်ပြီးတော့ရက်60ပေါ့အကုန်လုံးကတော့ကောင်းသွားကြပြီကိုယ့်ရဲ့မဖျားတော့ဘူးဘာမှမဖြစ်ဒါပေမဲ့သူတို့တဲမှာအကုန်လုံးအဲ့လိုနှုံးတာပေါ့နော်ဖတိလို့ခေါ်တယ်အဲ့ဒီခါကြီးရှိနေတယ်ဘာဖြစ်လို့အံ့ဩမသိဘူးအဲ့ဒီလူတွေကိုနောက်ထပ်6လကြာတဲ့အခါမှာဖြတ်ပြီးလေ့လာတဲ့အခါမှာ1500ခန့်နှုန်းလောက်ထိကျန်နေသေးတယ်ဆိုတော့အယောက်တရာမှာ15ယောက်ဆိုတာလေအယောက်တန်းဆိုလို့ရှိရင်ဒီဆိုတာနံပါတ်ကြီးတစ်ခုဖြစ်သွားတာပေါ့နော်
10ယောက်မှာဆိုရင်1000ခွဲပေါ့နော
်ဟုတ်တယ်ခင်ဗျာဆိုတော့ fatigue ဆိုတဲ့ဟာလေတကယ်ဟိုအဲ့ဒီ1500ခန့်နှုန်းကသူတို့ရဲ့အလုတ်ကင်မှာဒုက္ခရောက်တယ်ဆိုပြီးတော့ပြောလာကြတာကျွန်တော်လည်းမျက်မြင်ကိုယ်တွေ့ရှိပါတယ်ကျွန်တော်တို့ရဲ့လုတ်ပေါ်ကင်ဘက်အရန်တွတ်တွတ်လက်လက်ရှိနေတဲ့လူတစ်ယောက်ကနေဆိုကျွန်တော်ကနှစ်ပိုင်းပြောင်းသွားတယ်ပေါ့နံပါတ်1က fatigue ဆိုတဲ့တစ်ပိုင်းနောက်တစ်ခုက neuro cognitive တစ်ပိုင်းပေါ့ဘုံနောက်ကနေသုံးဖြတ်ချက်ချတဲ့အပိုင်းပေါ့ဘာလဲဆိုတော့အလုတ်တစ်ခုကိုမြန်မြန်ဆန်ဆန်လုတ်နိုင်တာ decision တကူကိုချတာပြက်ပြက်သားသားချနေတာဟိုတွေးဝေငေးမောပြင်းမရှိဘူးတချို့ကိစ္စတွေဆိုဟိုလမ်းကြောက်တဲ့ခါမှာအရန်ကို slow ဖြစ်သွားတယ်ကိုယ့်ရဲ့ decision တွေကအကျန်းကိုကြာလာတယ်ဟိုစကားတစ်ခုတစ်ခုနဲ့ဒီကြားထဲမှာ gap တွေစဉ်းစားပြီးအမျိုးအပိုင်းတွေပါလာတယ်ပေါ့နော
်ဟုတ်ကဲ့နှုံးနေတာပေါ့နော်ဆုံးဖြတ်ချက်ချခက်တယ်
ဟုတ်တယ်ဆိုဒီနှစ်ပိုင်းဟာအဓိကဖြစ်လာတယ်ပေါ့ So, Jenora, let me objectively, but no. Subjectively, as well, Bazakari, Piola, I mean, to get letter yard, it's an old low like the hammer. May I add Kuma machine, the Kuwa Shida, and you know what? Lyme disease, who is or evidence is she? Manakamara, the Yoga machine. Lyme disease, or Dima, the meeting of my shida, and guide you, kill it, get up.
Okay, say, the known done it, the Sumpia cut out the bone, eat a palumio, the Sima, Kutamuri, Logan.
Early, the Dolly Kadek, where the I know ne Harani, Sonoro, Sima, or try look at the shida, or no. ดาบิเมเลกาวเมมกาวเมสรเราจะเอาเลยอามอมคัมคือเราเอามาตรงเนี่ยตัวเราจะลองสติงสรเลยเสียตะคุชิบาร์เลยมาลุจเราตรงเนี่ยสรเราดีกุนาเปียวตัวเลยเราไลน์ดิสีมาอะไรเนี่ยตรงเกเรหาบมามูทีปีรอยาเกเรดีดาเลวมูทีปีรอยกเกจาบาร์เอาเมียนลาสรเราเราเราไม่เข้าใจดาบิเมเลจะช่วยลุยเราตัดดาเรลุยเราเปียวบาร์ดาจะไปก่อนเนาะนอกจากจะไปหาเราอะไรลุยของเราสรเราแฟกซิงทูบาร์มาเจอลุยเนี่ยสร Moderna and Pfizer AstraZeneca ละป่าวอ่ะไอ้จอนเซ่นจอนเซ่นป่าวดิอูเลชี่แบคทีเรียลดีทาร์เก็ตเอ็ดทูเดอะสไปค์โปรตีนโหตัวบล็อกโลกเดอะแอนติบอดีโหป่อครับสรแล้วดีกาวนี่ตัวบีบล็อกโดลูชั่นตัดไหนล่ะดีเซลตันนี่จ่าตัวไหนล่ะป่อดาต่อไปนัมเบอร์นี่ต่อไปอ่ะดีลูเรียอ่ะอย่างเงี้ยว่ายาเกเรเวเรียนตัวมะกาอวยป่าวสรไอ้ลูเวเรียนตัวยาลูชั่นดีกาวนี่ตะคันอนาเธอร์สไปค์ที่ชับพี่รอไบโลมาดิเอซิวชับไบโลชั่นชับพี่รอเซลตันนี่ปูซูมาป่อ ตัวไอ้ตะคุบมามูทีปิ๊ดแล้วจนเราก็ตอมๆๆอ่ะอกုံลงนี้บ่บ่เนาะไอ้สิ่งของอย่างโทไข่มาเลยโทปิ๊ดแล้วไอ้ซิมตันนี่เปี่ยวตัวได้ดูเลยแหละสิไปเลยถ้ากูเลฟเฟเชอร์นี่มาแล้วอกูเลชี่กูจนเราก็ไปปั๊บเป็นลูกก็เอาป่ะเนาะไอ้แท้มาตรุเปล่าได้อย่างสุดชิดเสียอย่างไกลลงนี้ตาที่ดอดูโดแวคซีนเนี่ยลงจิไล่เลยสิดีซิมตันนี่เปี่ยวได้ลูกเปล่าแต่ไม่ตะอย่างไกลลงที่อ่ะเราไม่เปี่ยวได้บ่ตรุเราเราน้าเลยได้
ကိုဝင်းမင်းစီစဉ်တင်ဆက်ပေးခဲ့တဲ့ကျမကြီးခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ကြာသာပတေးနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်တိုင်းရင်ဒေသကသတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီအစီအစဉ်မှာတော့တိုင်းရင်ဒေသကအဖြစ်အပျက်တွေနောက်ဆုံးရသတင်းတွေကိုတိုင်းရင်သတင်းတောက်တွေကတင်ဆက်ပေးထားတာဖြစ်ပါတယ် တ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆိုပါတယ်မြန်မာနိုင်ငံတော်ဝန်တန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မကအာမီပါနေဆက်ဒေတာတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်ဖပုံမြို့နယ်မထောကျေးရွာအုပ်စုရဲ့မှာရှိတဲ့ရွာသားတွေကိုနှစ်ရက်အတွင်းအပီးရှောင်ပေးဖို့စစ်ကောင်စီတပ်နဲ့ BGF ပူးပေါင်းတပ်တွေကတတိပေးပြောဆိုခဲ့ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းတောက်မဲမြို့နယ်မှာ RCSSSA နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တို့ကြားတိုက်ပွဲတွေကြောင့်ရွာသားတွေထိမှန်ဒဏ်ရာရရှိခဲ့တယ်ဆိုတာနဲ့ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကနေနိုင်ငံရေးပါတီတွေရဲ့ပါတီပိုင်ရန်ပုံငွေငွေကြေးပစ္စည်းတွေနဲ့ပတ်သက်ပြီးတော့စစ်ဆေးသွားမယ့်အကြောင်းတွေကိုကြားကြားရမှာပါရှင
်။ကျမကနန်းဟောင်ပါရှင်သတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ်ဖားပွန်ခရိုင် KNU ကရင်မျိုးသားစီယုံတပ်မဟာငါဖာပုံမြို့နယ်မထောကျေးရွာအုပ်စုမှာရှိတဲ့ရွာသားတွေကိုနရက်အတွင်းအပြေးရှောင်ထားပေးဖို့စစ်ကောင်စီတပ်နဲ့ BGF ပူးပေါင်းတပ်တွေကဩဂုတ်လ15ရက်နေ့မှာလာရောက်သတိပေးပြောဆိုခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့ဩဂုတ်လ17ရက်နေ့မှာအဲ့ဒီမထောကျေးရွာအုပ်စုမှာရှိတဲ့ထွီတီးဦးနဲ့မထောရွာကြမှာနယ်မြေခံ KNLE တပ်မဟာ9နဲ့စစ်ကောင်စီ BGF ပူးပေါင်းတပ်တွေအကြားပစ်ခတ်မှုရှိတယ်လို့ KNLE ဖက်ကထပ်မံပြစ်ပါကတွေ့ရှိသူအားလုံးကိုအကုန်ပြန်ပစ်မှာဖြစ်တာကြောင့်ရွာမှာနေထိုင်တဲ့သူတွေအနေနဲ့ရွာကနေရှောင်ထားပေးဖို့စစ်ကောင်စီတပ်ဘက်ကပြောတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီတပ်ဘက်ကတတိပေးပြောဆိုထားတာတွေကြောင့်ရွာသားတချို့တခြားရွာတွေမှာတွားရောက်တိမ်းရှောင်နေကြပါတယ်လက်ရှိအချိန် KNU တပ်မဟာ9မှာစစ်ကောင်စီနဲ့ BGF ပူးပေါင်းတပ်တွေကစစ်ရေးလှုပ်ရှားမှုတွေကိုနီးပြူဟာကြကြလှုပ်ဆောင်လာပြီးတပ်အင်အားစစ်ဘက်ဆိုင်ရာသုံးပစ္စည်းများထပ်မံဖြည့်လာတယ်လို့လည်း KNU တပ်မဟာ9ဘက်ကအခုလ14ရက်နေ့မှာထုတ်ပြန်ထားတာရှိပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်ထဲမှာတောင်ပိုင်းရှမ်းပြည်သမတော် RCSSS နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ကဩဂုတ်လ18ရက်ကဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ပန်ကွန်ရွာသားလူကြီးစံသိမှန်တန်ရာရရှိပြီးနေအိမ်နှလုံးသိမှန်ပျက်စီးခဲ့တယ်လို့ဒေသခံလူကပြောပါတယ်ဩဂုတ်လ3ရက်နေ့ကနေစတင်ဖြစ်ပွားလာတဲ့တိုက်ပွဲကြောင့်ပန်ကွန်ပန်ဆန်မန်ဖြတ်ရွာ900ကျော်နန်းစောကြီးရွာမိုင်းတင်းကြီးရွာနဲ့ကျူရှောကြီးရွာဘုန်းကြီးကျောင်းတို့မှာစစ်ဆောင်ခွေလုံနေကြရပါတယ်။လက်ရှိကြောင်မဲမြို့မှာရှိတဲ့စစ်ဆောင်စုစုပေါင်း1000ကျော်ဟာမိုးကဝတ်ထန်နဲ့စားတောက်ဖွဲ့ရတွေလိုအပ်နေတယ်လို့သိရပါတယ်
။ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ထဲမှာမြန်မာစစ်တပ်ကနေထိတွေ့တက်ခိုက်မှုစီးမြင်အရာမိမိကိုယ်ကိုခုခံပိုင်ခွင့်နဲ့အညီတောင်းကျမ်းလူတွေကိုပြန်လည်တုံ့ပြန်ပစ်ခတ်သွားမယ်လို့ရွာတွေမှာလက်လံကြေညာခဲ့တဲ့အတွက်ဒေသခံတွေကစိုးရိမ်ပြီးရွာတွေကနေစွန့်ခွာထွက်ပြေးနေကြပါတယ်။နယ်မြေခံခလာရ58တပ်ရင်းကိုဇူလိုင်လ29ရက်နေ့ကနေဩဂုတ်လ14ရက်နေ့အတွင်းလက်နက်ကင်အဖွဲ့အစည်းတွေကလက်နက်ကြီးလက်နက်ငယ်တွေနဲ့အကြင်ကြင်လာရောက်ပစ်ခတ်တိုက်ခိုက်တာကြောင့်ပြန်လည်တုံ့ပြန်ပစ်ခတ်သွားမှာဖြစ်တဲ့အတွက်ပစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားချိန်မှာပြည်သူတွေအနေနဲ့ဘေးကင်းလုံခြုံတဲ့နေရာတွေမှာနေထိုင်ကြဖို့လက်လံကြေညာခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဩဂုတ်လ14ရက်နေ့ကစပြီးဝိုင်းမော်မြို့နယ်ထဲကမဒိန်ခကွမ်လဘန်နဲ့တံပောင်ကြီးရွာတွေကတိရက်ခံပြည်သူတွေကြောက်လန့်ပြီးနီးဆက်ရဝိုင်းမော်မြို့နဲ့မြစ်ချင်းနှမြို့တွေကိုထွက်ပြေးတိမ်းရှောင်နေကြတယ်လို့ရမီရဖတ်တူကပြောပါတယ်
။ရခိုင်ပြည်နယ်ကြောက်တော်မြို့နဲ့ဦးစွန်းတောင်ကြီးရွာကနွားကျောင်းနေတဲ့တိရက်ခံမျိုးမျိုးရတူမြင်းမြုပ်မိုင်းနေမိတဲ့အတွက်ညာဘက်ရှေ့ောက်ပြတ်သွားပြီးစစ်တွေဆေးရုံမှာအရေးပေါ်စေကူတမှုခံယူနေရပါတယ်။မိုင်းနေမိတူဟာဦးအောင်သိန်းစန်းဆိုသူဖြစ်ပြီးဩဂုတ်လ18ရက်နေ့နေ့လယ်ပိုင်းကနိုင်ရကုန်းရွာမှာနွားကျောင်းနေစဉ်အခုလိုမိုင်းနှင်းမိတာဖြစ်တယ်လို့ကြေးရောင်သားတွေကပြောပါတယ်အခုမိုင်းပေါက်ွဲတဲ့နေရာဟာမြန်မာစစ်သားတွေအများအားတတ်ဆွဲထားတဲ့နေရာဖြစ်တယ်လို့ကြောက်တော်မြောက်တက်နဲ့လဲတောင်ကျောတဆက်တဲ့အနီးကရှိနေတဲ့နေရာဖြစ်တယ်လို့လည်းဒေသခံတွေကပြောပါတယ်ရခိုင်တပ်တော်အေအေနဲ့မြန်မာစစ်တပ်တို့တိုက်ပွဲဖြစ်ပွားချိန်ကနေဒီနေ့ဇူလိုင်လကုန်ပိုင်းထိစစ်လက်ကျန်လက်နက်ပောက်ကွဲမှုကြောင့်သေဆုံးသူ49ဦးနဲ့ကလေးငယ်တွေပါဝင်ထိခိုက်ဒဏ်ရာရသူ81ဦးရှိခဲ့တယ်လို့ရခိုင်တိုင်းဒေသမျိုးနွယ်များစီယုံ REC ရဲ့စီးရင်ရသိရပါတယ်
မိုးမြင့်တဲ့ရေမြုပ်နဲ့အစင်ကြေးရွာပြီးခိုင်ဖြိုးပါတီခေါင်းဆောင်တအုပ်ဖြစ်သူဦးကိုကိုအသက်50တနည်းဟာသူ့ရဲ့ဥယျာဉ်ခြံသွားတဲ့ကာလန်ဘေးမှာဩဂုတ်လ16ရက်နေ့ညနေပိုင်းကထိုးသွင်းဒဏ်ရာနဲ့လေးကျနေတာကိုတွေ့ရပြီးရေမြုပ်နဲ့စေယုံကြီးအယောက်မှတည်ဆုံသွားခဲ့ပါတယ်။အစင်ကြေးရွာဝယ်ပွဲဖယ်ဝေးရွက်ကာလန်ဘေးမှာဥကိုကိုဟာဝယ်ပယ်ရင်အောင်မှထိုးသွင်းဒဏ
င်ချံကိုဆိုင်ကယ်နဲ့တူတဲထွက်သွားရာကနေလက်တယ်မပေါ်ပဲလှုပ်ချံခံရပြီးတည်ဆုံသွားရတာဖြစ်ပါတယ်။ဒီဖြစ်စဉ်နဲ့ပတ်သက်ပြီးရေးမြို့မှာရဲစခန်းမှာပတ်စောက်84မြင်းဆောင်နဲ့တဲ့3ညရဇဒတ်ကြီးဥရီပုံမှန်300နဲ့အရာတည်ဆုံသူရဲ့ဇနီးကအမှုဖွင့်ပြီးရေးမြို့မှာရဲစခန်းကစစ်ဆေးဆောင်ရွက်လျက်ရှိနေပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။ပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC ဟာနိုင်ငံရေးပါတီတွေရဲ့ပါတီပိုင်ရန်ပုံငွေငွေကြေးပစ္စည်းတွေနဲ့ပတ်သက်ပြီးတော့ဥပဒေညီဥပဒေတွေနဲ့အညီစနစ်တကျဆောင်ရွက်ထားမှုတွေကိုစစ်ဆေးသွားမယ်လို့ဩဂတ်စ်လ12ရက်နေ့ကထုတ်ပြန်လာပါတယ်။အဲ့ဒီပေါ်တိုင်းသားနိုင်ငံရေးပါတီတွေနဲ့နိုင်ငံရေးအကဲခတ်သူတွေကဘယ်လိုမြင်ပါသလဲ။မိကလျာမုံကနေစူးစီးတင်ဆက်ပေးထားပါတယ်။
ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD အနေနဲ့ကတော့ရွေးကောက်ပွဲကာလမှာလည်း COVID-19 နဲ့လူစုလူဝေးမလောက်ရပဲကျင်းပခဲ့ရသလိုလက်ရှိမှာရုံးလဲပိတ်ထားရတာကြာနေပြီဖြစ်တဲ့အတွက်ဒီလိုခက်ခဲကာလမှာစီးရင်စစ်မယ်ဆိုတာဟာနိုင်ငံရေးပါတီတွေကိုဒုက္ခပေးသလိုဖြစ်နေတယ်လို့ SNLD ထွေထွေတွင်းရင်းမှူးဆိုင်းလိုက်ကအခုလိုပဲပြောပါဗျာ။
တကယ်လို့များနာသကကနိုင်ငံရေးပါတီတွေကိုဆက်ဖြတ်ဖို့ဒါမှမဟုတ်အရေးယူဖို့လို့အစလာတယ်ဆိုလို့ရှိရင်ထောက်ထားတဲ့အနေနဲ့အဆုံးပြေလို့ရအောင်ဒီလိုလဲလို့ပြောပါတယ်အခုလိုမျိုးနိုင်ငံကတအားဆုတ်ဆွေးနေပြီးတော့မှနောက်အာဏာရယူထားတဲ့အပိုင်းကလည်းပဲဒါတရားဝင်လို့ဖြစ်မဟုတ်ဘူးဆိုတဲ့အတွက်နိုင်ငံရေးပါတီတွေကအင်တာကိုဖြစ်ခဲ့ပါတယ်တူဦးနဲ့တူဆက်ဆွယ်ပြုဖို့အစည်းအဝေးလုပ်ဖို့တော့မှအဆင်မပြေတဲ့ကာလမှာအခုလိုမျိုးငွေရှိစစ်တာမျိုးအခြားစီးရင်အင်းတွေလုပ်ဆောင်ပိုင်းတာတို့ပါပဲဒီလိုမျိုးအဆက်ပါလို့
ဒါပေမဲ့ပါတီရန်ပုံငွေပိုင်ဆိုင်မှုတစုံတရာမရှိတဲ့မွန်ညင်ညွတ်ရေးပါတီ MUB ကတော့ဘာပြဿနာမှမရှိဘူးလို့ပြောခွင့်ရပုဂ္ဂိုလ်နိုင်ကလညီကအခုလိုဆိုပါတယ်
။အခြားပါတီတော့မသိဘူးလို့ကျွန်တော်ပါတီမှာတော့အခက်အခဲတော့မရှိဘူးတကယ်လို့ပါကမှုပစ္စည်းဆိုတာဘာခုမှလည်းမရှိဘူးလေ။သင်ကြတော့လည်းကျွန်တော်တို့မှကြတော့ဘယ်မှမဟုတ်ဘောနော်ဒီစက္ကန့်တော့ပဲရှိသေးတော့ဘာမှခက်ခဲဘူး။ညနေတည်းမှလည်းသူတို့မှကြတော့ဒီကိုဗစ်ချိန်မှာဆိုတော့ရမငူတုံးဆဲမှုကရှိသလောက်ပဲလေ
။အာနာတိန်စစ်ကောင်စီအနေနဲ့လက်ရှိနေသားမှာ NLD ထိုက်ပိုင်ခေါင်းဆောင်အားလုံးကိုအကြောင်းမျိုးမျိုးပြပြီးဖမ်းဆီးထားတာဖြစ်တာမို့ပါတီလုံးဝဖျက်သိမ်းတာကြီးညာဖို့အစ်စ်စစ်စစ်ပဲကြံတော့တယ်လို့မြမနိုင်ငံရေးလိလသုံးတတ်သူဦးတန်းစိုးနိုင်ကအခုလိုပဲဆိုပါတယ်။အ
ဲ့ဒါကြီးရွေးချယ်ကပါလဲဆိုတော့ NLD ပါတီထပ်ပြီးဒီရွေးမခံရအောင်လုပ်နေကြ။အဲသူက NLD ပါတီကိုလုံးဝသတိညောင်းကျင်ညာမှုအဆင့်တစ်ဆင့်ပဲလိုတော့တာပါ
နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေပုံမှ18နဲ့ဤဥပဒေ23တို့အရပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့ကော်မရှင်အဖွဲ့ခွဲစစ်စစ်တို့ဟာသက်ဆိုင်ရာအစိုးရဌာနအဖွဲ့အစည်းတွေရဲ့အကူအညီကိုရယူပြီးနိုင်ငံရေးပါတီတွေရဲ့ပါတီပိုင်ရန်ပုံငွေငွေကြေးပစ္စည်းစည်ရင်းတွေကိုမကြောင်မီစစ်ဆေးသွားမယ်လို့ထုတ်ပြန်ထားတာဖြစ်ပါတယ်ရှင်
ဆက်ပြီးတော့ရခိုင်ပြည်နယ်မှာရှိတဲ့စစ်ဘေးရှောင်ဒုက္ခသည်စခန်းတွေကဒုက္ခသည်တွေဟာအခုအခါမှာတော့COVID-19 ကူးစက်ရောဂါကြောင့်အပြင်ထွက်လို့မရတဲ့အပြင်သူတို့ကိုပံ့ပိုးထောက်ပံ့ပေးနေတဲ့နိုင်ငံတကာအဖွဲ့အစည်းတွေကလည်းပြည်내အစိုးရကထောက်ပံ့မှုတွေကိုကန့်သတ်လိုက်တဲ့အတွက်စခန်းတွေမှာစားဝတ်နေရေးအခက်အခဲတွေနဲ့ရင်ဆိုင်နေကြရပါတယ်။ဒီအကြောင်းကိုတော့မောင်အေးကနေစူးစီးတင်ဆက်ပေးထားပါတယ်။
မောင်ဦးမျိုးနဲ့တင်ညိုဒုက္ခသည်စခန်းမှာရပ်ပတ်ရတော့အကူအညီမရရင်ဒုက္ခသည်တွေအငဲပဲကြုံနိုင်တယ်လို့ဒေသခံတို့ဖြစ်သူကိုခိုင်မန့်ကရခိုင်ပါသားနဲ့အခုလိုပြောပါတယ
်အခုက ICRC လည်းတို့ဆန
်အခုက ICRC လည်းဆန်ထောက်ပမှုနည်းလာတယ်တခြားနေရာတွေကလည်းနည်းပါတယ်အဲ့ဒါကြောင့်စားရေးတောက်ရေးကခက်ကြုံနေရတယ်လို့ကျွန်တော်တို့သိရပါတယ်အခုစားတောက်ရေးကတော့လက်ကျန်လေးရှိတယ်နဲ့အခုရက်ပိုင်းအတွက်စခန်းတာဝန်ခံတွေကဖြည့်ရှင်းနေကြပါတယ်ဒီလိုရက်သားချေသွားမယ်ဆိုရင်စားတော့ရည်တဲ့အတော့ကိုဒုက္ခရောက်မယ်လို့စခန်းတာဝန်ခံတွေကပြောကြတယ်
ดูข้าเดือดเยอะซาตาเยอะข้าเขาเล็ดล้อพิชังโบดอลูเชนเดือดเยอะกุญญีเนี่ยเย่ฟ้าพูดเสียเดือดเนี่ยปลายตาพูดเดือดโซย่ากุญญีเนี่ยเป็นแม่เรื่อยๆตัวโซย่ามาป่าเวทับแบนโบมาพินในบุลูกุญญีเป็นเนื้อดูเรียกเจ้าบาร์เนี่ยเหนียวเช้าสักแค่ตอนวันแค่กูขยิบออกก็รอดูข้าเดือดเยอะอันยังส่งกุญญีย่าเอาโซย่าเนี่ยซีเซย์เป็นเช่นเดียวกับสุบาร์เนี่ยกูไม่กล้าเลยว่ะทุกคนว่าที่ไม่ได้ใช่ไหมเดี๋ยวที่อันนี้เนี่ยที่ส่
ကျောက်တော်မြို့နယ်နဲ့ပလောင်ဝမြို့နယ်အစက်မှာရှိတဲ့ငတရန်စိုက်ပိတ်လျှောက်စခန်းကိုမကရသေးမီကသွားရလူတန်းခဲ့တယ်ဝီလော့ကျောက်တော်လူမှုကွန်ရီရဲ့အဖွဲ့ဝင်တအူးကသူတို့မြင်တွေ့ခဲ့ရတဲ့ဒုက္ခတွေရဲ့အခြေအနေကိုရခိုင်ဘာသာနဲ့အခုလိုပြောပါတယ်ငတရန်စိုက်ပိတ်ချောင်းဒီအခါကြီးကမတရန်စစ်ဆောင်တို့ရဲ့လက်ရှိခက်ခဲတာတော့သူတို့ကလက်ရှိကိုဗစ်ကာလမှာအလုပ်ကိုင်ကလည်းမရှိလက
ကုဆက်ပြီးတရင်ချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ကရင်ပြည်နယ်ဖပွန်ခရိုင်ကံယူတပ်မဟာငါဖပွန်မြို့နယ်မထောကျေးရွာအုပ်စုမှာရှိတဲ့ရွာသားတွေကိုနေရက်အတွင်းအပြေးရှောင်ထားပေးဖို့စစ်ကောင်စီတပ်နဲ့ BGF ပူးပေါင်းတပ်တွေကဩဂုတ်လ15ရက်နေ့မှာလာရောက်တရီပေးပြောဆိုခဲ့ပါတယ်။ရှမ်းပြည်မြောက်ပိုင်းကြောင့်မဲမြို့နယ်ထဲမှာ RCSS နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့အကြားပစ်ခတ်တိုက်ခိုက်မှုတွေကြောင့်ဘန်ကွန်ရွာသားတဦးကြီးစာထိမှန်ဒဏ်ရာရပြီးနေအိမ်တွေလည်းပျက်စီးခဲ့ရပါတယ်။
ဒါရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမကအမီပ
ါ။ဇာတာရီနေ့ညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်တိုင်းရင်းဒေတာကသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီညအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ကျမတို့ VOA မြန်မာပိုင်းကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင် email လိပ်စာ burmese@voanews.com ကိုတိုက်ရိုက်ပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေ message ကနေတင်ဆက်နဲ့ဆက်သွယ်နိုင်ပါတယ်ရှင်။အခုဆက်ပြီးတော့ကြာသာပတင်းနေ့ညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုစော်ဝင်းလိုက်ပြောပြပေးပါရှင်။
ဆီယနာတိုင်းနဲ့မြန်မာနိုင်ငံမှာအခုရက်ပိုင်းအတွင်းအကြမ်းဖက်ပစ်ခတ်မှုတွေတိုးမြင့်ဖြစ်ပေါ်နေတာမှာစစ်ကောင်စီအတွက်သတင်းပေးလို့ဆွဆွဲခံရသူတွေတပ်ဖြတ်ခံရတာတွေရှိသလိုစစ်ကောင်စီဘက်ကဖမ်းဆီးအရေးယူမှုတွေလည်းဆက်ရှိနေပါတယ်။ရန်ကုန်မြို့တကုံမြို့စစ်ကမ်းမှာစစ်ကောင်စီအတွက်သတင်းပေးတလန်လို့ဆွဆွဲခံရသူလင်မယား၂ဦးဒီကနေ့မနက်7နာရီကျော်ကတနက်နဲ့ပြစ်ခတ်ရပြီးအမျိုးသမီးတွေဆုံသွားတယ်လို့ဒေသခံတွေကပြောပါတယ်။အလားတူပဲစကိုင်းတိုင်းဒဇယ်မြို့ကပောင်ကြကြေးရွာမှာစစ်ကောင်စီတရင်ပြေးလို့ဆွဆွဲခံရသူ၂ဦးအောက်ကလ၁၈ရက်နေ့ညနေပိုင်းကတင်းနဲ့နဲ့ပြစ်ဒဏ်ခံခဲ့ရတယ်လို့ပြောပါတယ်ခင်ဗျာ။မြန်မာအေးအာဆီယံအထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံအတွင်းသက်ဆိုင်သူအားလုံးနဲ့ထိတွေ့ဆက်ဆံပြီးအားလုံးကြားမှာယုံကြည်မှုတည်ဆောက်ပေးဖို့အပါအဝင်အချက်၄ချက်ကိုတရုတ်နိုင်ငံရဲ့ဝန်ကြီးဝမ်ယီကအာဆီယံအထူးကိုယ်စားလှယ်အာရဝန်ယူဆုဖ်ကိုအကြံပေးခဲ့ပါတယ်။ဝန်ကြီးဝမ်ယီနဲ့အာဆီယံကိုယ်စားလှယ်အာရဝန်တို့မနေ့ကတယ်လီဖုန်းနဲ့ဆွေးနွေးတဲ့အချိန်ဝန်ကြီးဝမ်ယီကအဲ့ဒီလိုအကြံပြုခဲ့တာပါ။ကြံတဲ့အကြံပြုချက်၃ချက်ကတော့မြန်မာနိုင်ငံကိုဗစ် -19 တက်ဖြတ်ရေးမှာကူညီရေးထိတ်တန့်ဦးစားပေးဖို့နဲ့အဲ့ဒီလိုအကူအညီကိုရရှိခံစားနိုင်ရင်းနဲ့ထိရောက်မှုရှိစေတည်ကြစေဖို့ဆစ်ဆစ်တီးခံပြီးပန်းဖြတ်မှုရှိပြီးတော့ညီညာရေးဆွေးနွေးပွဲတွေကိုအားပေးရေးလမ်းကြောင်းမှာရပ်တည်ဖို့နဲ့မတည်ကြတဲ့အစီအစဉ်နဲ့ကျန်းသာတည်ကြတဲ့အစီအစဉ်နဲ့အစိုးရကိုလူတုလက်ထဲပြန်ပေးပြီးဒီမိုကရေစီလုပ်ငန်းစဉ်ပြန်စတင်ဖို့နောက်ဆုံးအချက်အနေနဲ့မြန်မာပြည်တွင်းရေးကိုပြပကဝင်ရောက်ဆွတ်ဖက်တာတွေပေါ်အထူးသတိထားပြီးမြန်မာနိုင်ငံရဲ့အထုတ်ချအာဏာပိုင်ဆိုင်မှုနဲ့လူတုရဲ့ရွေးချယ်မှုကိုလေးစားဖို့လို့ပါဝင်ပါတယ်။ COVID-19 တက်တရလိုင်းခံစားနေရတဲ့မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နာရီအတွင်းဓာတ်ခွဲစမ်းသပ်မှုပေါင်း 11,546 ခုကိုပြုလုပ်ခဲ့တာမှာ2560ဦးမှာ COVID ရောဂါပိုးကူးစက်နေတာတွေ့ရှိခဲ့တဲ့အကြောင်းကျန်းမာရေးဌာနကဒီကနေ့ည7နာရီမှာထုတ်ပြန်ပါတယ်။ဒါအပြင်လွန်ခဲ့တဲ့24နာရီအတွင်းမှာပဲတည်ဆုံးသူ159ဦးရှိခဲ့တဲ့အကြောင်းလဲကြီးညာချက်မှာဖော်ပြထားပါတယ်။ရှမ်းပြည်နယ်ကျိုင်းတုံမြို့ကို stay at home မလိုအပ်ရင်နေအပြင်မထွက်ရမြို့အဖြစ်မနေ့ပြန်ဩဂုတ်လ20ရက်နေ့ကစပြီးတတ်မှတ်လိုက်တာကြောင့်ကျန်းမာရေးဌာနကဒီကနေ့ကြီးညာလိုက်ပြီးအခုလို stay at home ကြီးညာထားတဲ့မြို့ပေါင်းဟာ112မြို့ရှိသွားပြီဖြစ်ပါတယ်ခင်ဗျာ။
အခုလဆကိုရက်နေ့ညကြာသာပတေးနေ့ရက်ဒီသတင်းချင်းချုပ်ကိုကိုစောဝင်းလိုင်ကပြောပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရေးမှုကအလိမ်မာနဲ့ကိုရနိုင်ဖြစ်ပါတယ်စပိုင်းဆရာအင်ဂျင်နီယာတွေကတော့ခနောလီယက်စတီနိုနဲ့ဘတ်စ်ကိုဘော်ရစ်တို့ဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့
ပါစေရှင
This program.